ကဲမြတ်ကတုံးကဘုရားနှစ်နှစ်ပြန်ဆက်ကြရအောင်နော်အရှင်သာရိပုတ္တရာကိုရမြတ်ကြီးကနိဝသဉ္ဇဏတဉ္ဇေယရဏဇန္ဓမဘဘလွယ်၍ကျင့်ကြံနေတဲ့ဇန္ဓမဘတ်တွေကိုတဘွေတွဲလာဇန်တယကစာယူတဘွေတွဲလာပြည်နေဒီ25ရက်တိုင်တိုင်ပေါ့နော်မဟာတက္ကရတရား3ခုနှစ်ပဲဆိုကြပါစို့အဲ့ဒီမှာ25ရက်တိုင်တိုင်အနုဘရဓမ္မဝိပဒနာလို့ခေါ်တဲ့ဝိပဒနာအရှင်ကြီးဖြင့်ရှုပွားသုံးသပ်တော်မူပါတယ်။ဝိပဒနာပိုင်းမှာနှစ်နည်းရှိပါတယ်။ပရမတ္ထဓာတ်တွေကိုရုပ်ပိုင်းမှာလည်းသက္ကုတ္တကကလပဲဆိုကြသို့ကလတ္တကုတ္တကအတွင်းမှာပထဝီကိုအနိစ္စရှုတယ်။အာဘောကိုအနိစ္စရှုတယ်၊ဒီဇောကိုအနိစ္စရှုတယ်၊ဝါယောကိုအနိစ္စရှုတယ်စသဖြင့်တစ်လုံးစီတစ်လုံးစီရှုတဲ့နည်းစနစ်လည်းရှိနာမိုင်းမှာလည်းအလားတူပဲကုလို့ပရမဇန်ဓမ္မပအတွင်းရှိတဲ့နန္ဒရား34လုံးကိုတစ်လုံးစီတစ်လုံးစီဘာသာကိုအနိစ္စလို့ယူတယ်ဝေဒနာကိုအနိစ္စလို့ယူတယ်သင်ညာကိုအနိစ္စလို့ယူတယ်စသဖြင့်တစ်လုံးစီတစ်လုံးစီယူအဲဒီလိုယူပွားသုံးသပ်တဲ့နိစ္စနိကိုတော့အနုဘရဓမ္မဝိပဿနာနည်းလို့ခေါ်ပါတယ်ယံကိစီရူပံတိဒါနာကတပိစုပန္နသတိဖြင့်အနတ္တလက္ခဏာသုတ်တန်စတဲ့ထိုတို့သုတ်တန်ဒီမှာဘုရားရှင်ဟောကြားပြတာဆုဆုံးမတော်မူသည့်အတိုင်းယုတ်တရားတွေကိုတုစုတပုံဝေဒနာကိုတုစုတပုံသင်ညာကိုတုစုတပုံသင်္ခါရကိုတုစုတပုံအသိစိတ်ဝိညာဉ်ကိုတုစုတပုံစသည်ဖြင့်တစ်ဆက်တစ်မျိုးသောအခြင်းဖြင့်တည်နေတဲ့ခန္ဓာ၅ပါးတို့ကိုတစ်ပါးစီတစ်ပါးစီခွဲခြားပြီးတော့အနိစ္စဒုက္ခအနတ္တလက္ခဏာရဲ့သုံးဓာတ်တစ်လက်စီတင်ပြီးဝိပဿနာရှုပွားသုံးသပ်ခြင်းဆိုတဲ့လုံငန်းရက်ကိုတော့အနုဘရဓမ္မဝိပဿနာနည်းလို့ခေါ်ပါတယ်အဲဒီအနုဘရဓမ္မဝိပဿနာနည်းကလပဓမ္မဒနာဝိပဿနာနည်းဆိုပြီးတလုံးစီတလုံးစီရှုတဲ့ဤကအနုဘရဓမ္မဥပဒနာဤခုနကခန္ဓာ၅ပါးတို့ကိုတစ်ဆက်တစ်မျိုးသောခြင်းဖြင့်တည်နေတဲ့ခန္ဓာ၅ပါးတို့ကိုတစ်ပါးစီတစ်ပါးစီခွဲပြီးတော့ချုံငုံရှုပွားသုံးသပ်တဲ့ဤစနစ်ကကလပသမတနာရှုပွားဤနော်နေယဝိပဒနာလို့လည်းခေါ်ပါတယ်အဲ့ဒီအနုဘရဓမ္မဥပဒနာဤကလပသမတနာဥပဒနာဤဆိုပြီးနှစ်နည်းရှိတဲ့အနေကဝိပဒနာကိုကုသအထုဆယောဂီပုဂ္ဂိုလ်သည်ကလပသမတနာဤလို့ခေါ်ဆိုအပ်တဲ့ကျုံကုံရှုတဲ့ဤစနစ်ဖြင့်ရှုပွားသုံးသပ်ပါတလုံးစီစပြီးရှုမယ်ဆိုရင်ဒုပရိက္ခာဟသိသိဖို့ရန်ခက်ခဲတယ်ရှုပွားသုံးသပ်ဖို့ရန်အတွက်ခက်ခဲတယ်ဆိုပြီးအထက်ကကဝိတ္တိမေအထက်ကကဒီလိုရှင်းပြထားပါတယ်အဲ့ဒီရှင်းလင်းချက်အရဝိပဿနာရှင်ဤမှာအနုဘရဓမ္မဝိပဿနာရှင်ဤဆိုတဲ့တလုံးစီတလုံးစီရှုတဲ့ဤစနစ်လည်းရှိတယ်ကလာဘသမတနာသို့မဟုတ်နိယဝိပဿနာလို့ခေါ်ဆိုအပ်တဲ့အတိဏကပိစုပန်ဣဇ္ဇတဗိဒ္ဓဩလာရိကဒုက္ခမဟိနပဏိဒဒုရသန္တိကခေါ်တဲ့တစ္ဆတ်၃မျိုးသောအချက်ဖြင့်တည်နေတဲ့ယောဝေဒနာတင်ညာသင်္ခါရဝิญဉ္ဇဉ်တွေကိုခန္ဓာတစ်ပါးစီခွဲခြားပြီးတော့ခြုံငုံပြီးအနိစ္စဒုက္ခအနတ္တလက္ခဏာရဲ့သုံးဓာတ်တစ်လက်စီတင်ပြီးရှုပွားသုံးသပ်တဲ့ဤစနစ်လည်းရှိပါတယ်။အဲဒီလိုရှုပွားသုံးသပ်တဲ့အပိုင်းမှာမရှုခင်မှာထိုယောဂီပုဂ္ဂိုလ်ကြီးဘာဖြစ်ရမလဲ။ထိုယုတ်တိနန္ဒီကိုစနစ်တကျသိသိထားပြီးဖြစ်ဖို့လိုအပ်တယ်။နာမရူပပြိစိတဉာဏ်ကိုရရှိပြီးဖြစ်ဖို့လိုအပ်ပါတယ်။နောက်ဒုတိယဘာလိုအပ်တယ်လို့မြင်တော့ဒီယုတ်ဒီနန္ဒီဘယ်လိုအကြောင်းတရားကြောင့်ဖြစ်တယ်ဆိုတဲ့အကြောင်းတရားအဆက်ဆက်အကျိုးတရားအဆက်ဆက်ကိုအတိတ်အနာဂတ်ပြစ္ဆုတ်ဘံကာလသုံးပါလုံးမှာခွင့်ချက်သိဖြစ်ပြီးသိဖို့လိုအပ်ပါတယ်နော်။ပြိစိယပြိကဉာဏ်ခေါ်ပါတယ်။ဒီနာမရူပပြိစိတဉာဏ်နဲ့ပြိစိယပြိကဉာဏ်နှစ်ပါးရရှိပြီးတဲ့ပုဂ္ဂိုလ်ကဒီယုတ်ဒီနန္ဒီဒီအကြောင်းတရားဒီအကျိုးတရားတွေကိုအနိစ္စဒုက္ခအနတ္တလက္ခဏာရင်သုံးဓာတ်တင်းပြီးတော့ခုနကလိုပြုပွားသုံးသပ်ရပါတယ်။ဉာဏ်ရင့်ကျက်လာတဲ့အပိုင်းရောက်ရင်တော့တစ်လုံးစီတစ်လုံးစီပြန်ရှုတော့ကရှုနိုင်ပါတယ်။အဲဒီတော့ဒီနေရာမှာခုပြောနေတာကသမဘာ၈ပါးဒီသမဘာ၈ပါးတဲ့မှာနိရောဓသမဘာဆိုတဲ့သမဘာတစ်ခုလည်းပါနေပါတယ်။ဘလသမဘာဆိုတဲ့ဘလသမဘာတည်းလည်းပါတယ်။လောကီဇန်သမဘာ၈ပါးကတော့လောကီသမဘာ၈ပါးပဲ။ပေါင်းလိုက်တော့သမဘာသမျိုးပေါ့နော်အဲ့ဒီသမ္မာဘတ်ဒီကိုဘုရားရှင်ဒီကျွမ်းကျင်တော်မူတယ်ဘုရားရှင်ဒီကျွမ်းကျင်တော်မူတယ်ကိုယ်တိုင်မျက်မှောက်ထွင်းဖို့သိတော်မူတယ်သိတော်မူသည့်အတိုင်သာဝကတွေကိုလည်းစနစ်တကျညွှန်ကြားပြတာဆွတ်ဆုံးပါပြီဟောကြားပြတာပြင်းနိုင်တယ်ပြင်းလိုက်တဲ့အချိန်ခါမှာဘုရင်ကပြောခဲ့တယ်အရှင်သာရိပုတ္တရာကိုရောမြတ်ကြီးကဒီနန္ဒရားတွေကိုရှုတဲ့အပိုင်းမှာတစ်လုံးစီတစ်လုံးစီသူကရှုရှုတဲ့ပိုင်းမှာဒီနန္ဒီရတလုံးစီတလုံးစီရဲ့ဥပ္ပကိုဆင်ញင်ဥပ္ပတိထင်းထင်းရှားရှားညာမှာတည်နေတယ်။ဒီကာလကိုဆင်ញင်လိုက်ရင်ဒီကာလတည်းဉာဏ်ထဲမှာထင်းထင်းရှားရှားကြီးတည်နေတယ်။ဘင်ကာလကိုဆင်ញင်လိုက်ရင်လည်းဘင်ကာလတည်း ပြည့်နေတဲ့ဘင်္ဂလားဒီညနေမှာသင်ရှားရှားကြီးတည်နေတယ်ဒုပရမတ္တသတ္တရားတွေဒီအရှင်သာရိပုတ္တရာကိုရောမြတ်ရဲ့ညနေမှာဝိဓိတာဥပ္ပိသံတိသင်္တင်ရှားရှားသိပြီးတော့တည်နေတယ်ဝိဓိတာသိခံတိသင်္တင်ရှားရှားသိပြီးတော့တည်နေတယ်သင်္တင်ရှားရှားဝိဓိတာဥပ္ပိသံတိသင်္တင်ရှားရှားသိပြီးတော့ဖြစ်နေတယ်ဝိဓိတာသိခံတိသင်္တင်ရှားရှားသိပြီးတော့တည်နေတယ်ဝိဓိတာအဖန္တံခိသံတိသင်္တင်ရှားရှားသိပြီးတော့ခြုံငင်းသွားတယ်အဲဒီလိုသိအောင်ရှင်သာရိပုတ္တရာကိုရောမြတ်ကြီးကဘယ်ပုံဘယ်ဘက်ဗဏိလအဖြစ်ပြညာချုပ်ကိုပွားများအထုတော်မူပါတယ်လို့ပြန်ပြီးဆက်စီလိုက်တဲ့အခါမှာအထက်ကရံဆရာတော်ကဝဋ္ဌာရမဏပရိဂိတာယဝဋ္ထုနဲ့အာယုံကိုပုတ်တဲ့သိသိပြီးရှုပွားသုံးသပ်တဲ့အတွက်ဒီလိုရှုပွားနိုင်ခြင်းဖြစ်ကြောင်းအတိအကျရှင်းထားဒါဥစ္စင်းတို့သာဝကများအတွက်သာဝကဒီထဲမှာထိတ်တန်းခေါင်းဆောင်တဦးဖြစ်နေတဲ့ရှင်သာရိပုတ္တရာကိုရောကနိဗ္ဗေသွားတဲ့စနစ်ဖြစ်ပါတယ်ဒီတော့ဒီနန္ဒရားတွေကိုရှုတော်မယ့်ယောဂီပုဂ္ဂိုလ်ဒီမိယာဝဋ္ထုယုတ်နဲ့အာယုံယုတ်ဒီနှစ်ခုကိုတော့ပုတ်တဲ့သိသိထားဖို့လိုတယ်သို့သောဒီနေရာမှာတော့ဝဋ္ထုယဒွါရကိုဆိုလိုပါတယ်ဘာကြောင့်လဲရူပယုံစတဲ့မြင်စာယုံနေအယုံငါးမျိုးဟာဒွါရနှစ်ခုနှစ်ခုမှာပြန်တူထင်ပါတယ်ဒါကအထက်တည်းကထက်ကရမှာလည်းအတိအကျဖွင့်ထားတယ်ဥပမာရူပယုံဆိုလို့ရှိရင်စက္ခုဒွါရနဲ့ဘဝင်မနောအကြည်ဓာတ်လို့ခေါ်ဆိုအပ်တဲ့မနောဒွါရဒီဒွါရနှစ်ခုမှာပြန်တူလာပြီးထင်တယ်ထင်လိုက်တဲ့အချိန်ခါမှာရူပယုံကလည်းအရှင်အဝါအကောင်းပဲဆိုကြပါစို့သာမင်းနေသောဝဟာရအရာပြောရင်တော့အတိမဟန္တယုံဖြစ်ခဲ့မယ်ဆိုရင်ဒီယူပါယုံဒီသက်ခွင့်ကြည်တဲ့နဲ့ဘဝင်မနောအကြည်တမှာဉာဏ်တူလာရိုက်ခတ်လာစီနေဒီပိုင်းနဲ့သဲပြင်းစားတရဝဇ္ဇသက်ခွင့်ဝိညာဉ်သမရိသံသဏ္ဍိရဏဥဒ္ဓောဇောခုနှစ်ချင်းဒီတော်ယုံနှစ်ချင်းဆိုဖြစ်သွားတယ်။အဲဒီလိုဖြစ်သွားတဲ့ဝိသိကိုသက်ခွင့်ဒွါရဝိသိလို့ခေါ်ပါတယ်။ဒီသက်ခွင့်ဒွါရဝိသိစေတသိက်တွေထဲမှာပြင်းစားတရဝဇ္ဇံကဟရိယဝုဒ္ဓကိုဖြီးပြီးဖြစ်တယ်။ဘဝင်မနောအကြည်ကိုအစွဲပြုပြီးတော့ဟရိယဝုဒ္ဓကိုဖြီးဖြစ်သွားတယ်။သက္ကုဝိညာဉ်ကသက္ကုအကြည်တသက္ကုဝဋ္ထုယုတ်ကိုမိပြီးဖြစ်တယ်။တံပရိသံတဏိရဏဥဒ္ဓောသောတရားယုံဆိုတဲ့ဒီဝိသိစိတ်တွေကဟရိယဝဋ္ထုယုတ်ကိုပဲမိပြီးဖြစ်တယ်။ဒါကြောင့်ဒီလိုမိယဝဋ္ထုယုတ်တွေသို့ဟုတ်ဒွါရနှစ်ခုကိုပုတွဲသိသိမှဒီနန္တရားကိုရှုတတ်ပါတယ်။ဒါတော့မိမိကအကြည်တဆိုတာဘယ်လိုနေတယ်လဲမသိဘူး။သက္ကုအကြည်တကိုဘယ်လိုရှုရမလဲဆိုတဲ့နည်းစနစ်လည်းမသိဘူး။သက္ကုအကြည်တလည်းမသိသေးဘူး။မရှုလည်းမရှုတတ်သေးဘူး။ဘဝင်မနောအကြည်တက်ဆိုတာဘယ်လိုနေသလဲမသိဘူး။ရှုလဲရှုပုံနည်းစနစ်လဲမသိဘူး။ရှုလဲမရှုတတ်သေးဘူး။မရှုတတ်သေးတော့ဒီနန္တရားကဘယ်လိုမှသိသိလို့လဲမရဘူး။နန္တရားကဘယ်လိုမှရှုမရသေးတဲ့အတွက်နာမပရိစ္ဆေဒဉာဏ်ကလည်းမရသေး။ယုတ်ကလကိုမမြင်လို့ယုတ်ကလဓမ္မခွဲတတ်သေးတဲ့အတွက်ရူပပရိစ္ဆေဒဉာဏ်ကလည်းမရသေး။ယုတ်နာမမသိသေးတဲ့အတွက်နာမရူပပရိစ္ဆေဒဉာဏ်ကလည်းမဖြစ်သေး။အတိနာကကိုမရှုကောင်းပါဘူးဆိုတဲ့ပုံသင်မှုကိုလက်ခံထားတဲ့အတွက်အတိတ်နာကကိုလည်းလုံးလုံးမရှုတော့အတိတ်ကြောင့်တရားကြောင့်ပြစ္ဆုတ်ပံအကျိုးတရားဖြစ်ပုံပြစ္ဆုတ်ပံအကျောင်းတရားကြောင့်အနာကအကျိုးတရားဖြစ်ပုံဆိုတဲ့ကြောင့်ကျုပ်ဆင်းနေနေတဲ့ပြိဿသမုပ္ပါဒဘောတရားလည်းဟုတ်မသိဘူးအဲ့ဒီလိုမသိတာတွေတပုံကြီးထမ်းပြီးတော့ကမ္မထမ်းကြောင့်နဲ့ဝင်ပြီးတော့ပေါ်ရကုန်ရှုကျင်တယ်လို့ရှုနေတယ်အဲ့ဒီပုဂ္ဂိုလ်တန်တမ်းမှာဝိပဿနာဉာဏ်ကဘယ်လိုဖြစ်နိုင်မလဲဘယ်လိုမှမဖြစ်ပါဘူးဒါပေမဲ့အများစုကတော့နော်ဖြစ်တယ်လို့လက်ခံထားတယ်ဖြစ်တယ်လို့လက်ခံတဲ့ပုဂ္ဂိုလ်ကြီးကဘာပြောသလဲခိစ္စကလုံးနဲ့ပြောရင်တော့သူတို့ကဘုရားရှင်ကိုပြန်ပြီးတော်လှန်နေတာပဲနော်ဘုရားကတရုတ်ဒီနာရှိအောင်မပြောတဲ့သူတို့ကရှိဖို့မလိုဘူးဘုရားကတမာတိထတော်မယ်မဂ်ဉ္စပါးထဲမှာမဂ်ဉ္စပါးရဲ့အစိမ့်ပိုင်းတစ်ခုအဖြစ်တမာတိဆိုတဲ့မဂ်ဉ္စတစ်ခုထည့်ဟောတယ်သူတို့ကတမာတိထတော်ဖို့မလိုဘူးဝိပဿနာဆိုတာခဏိကတမာတိနဲ့တွားလိုက်ရတယ်ဘာမှမဆိုင်ဘူးဘုန်းကြီးနဲ့ယင်းဤနဲ့မိတ်ဆွေတို့ကပဲဘုန်းကြီးကိုဒီလောကပြောတယ်ဆိုလည်းဘုန်းကြီးကတစင်စကားကြားလိုက်ပါတယ်ကိုယ်လူလည်းဘယ်လိုဖြစ်နေလဲတော့မသိဘူးသာသနာ့ရင်းရောက်ခါမှာတမထတွေပဲပြန်ပြီးလှည့်နေတယ်ဆိုပြီးသူကဒီလိုပြောတယ်နော်ပြောနေတာကဒါကဝိပဿနာနိဒန္တဆိုတဲ့တမာတိရဲ့အကျိုးအာနိသင်ကိုပြောနေတဲ့အပိုင်းပါတမာတိရဲ့အကျိုးအာနိသင်မှာယဟန္တာအရှင်မြတ်ကြီးကဒိဋ္ဌဓမ္မဒုက္ခဝိဟာရမျက်မှောက်ဘဝမှာဇန်ချမ်းသာလေးနဲ့ချမ်းချမ်းသာသာနေခြင်းနဲ့အတွေ့အကြုံဒီဇန်သမာပတ်တွေကိုဝင်စားကြနောက်အကျိုးတစ်ခုကဝိပဿနာနိသန္တဝိပဿနာရဲ့အကျိုးအနိသင်အတွက်ရည်ရွယ်တောင်းတပြီးတော့ဒီသမာဓိထူထောင်တယ်ထူထောင်တဲ့အချိန်ကမှသမာဓိတစ်ခုကိုဥပမာမိမိတို့ကဥပစရသမာဓိဖြစ်စေအပ္ပနာဇန်သမာဓိဖြစ်စေသမာဓိတစ်ခုကိုရပြီဆိုရင်ဥပမာအာနာပါနသရုတ်ထာဆံဆိုကြပါစို့နော် အာနဘာနပရိဘာဂနမိကဲ့သို့သောနမိကိုအာယုံယူပြီးတော့သုဒ္ဓဇံသမာဓိဆက်အောင်သမာဓိထူထောင်လိုက်တယ်။ထူထောင်ပြီးတဲ့အချိန်ကမှထိုသမာဓိကိုအခြေခံ၍ရုပ်တည်းသိသိတယ်၊နာမ်တည်းသိသိတယ်၊အကြောင်းတရားတည်းသိသိတယ်၊အကျိုးတရားတည်းသိသိတယ်။အကြောင်းတရားဤလည်းကဒီရုပ်နာမ်တည်းကိုအနိစ္စဒုက္ခအနတ္တလက္ခဏာဤသုံးဓာတ်တင်ပြီးတော့ဝိပဿနာရှု။ဘာဖြစ်လို့လဲ။သမာဓိရှိရင်ဘုရားဟောတဲ့ရုပ်ဘုရားဟောတဲ့နာမ်ဘုရားဟောနေတဲ့ကြောင်းကျိုးဆက်ပြိဿသမုပ္ပါဒသဘောတရားကသိနိုင်တဲ့သဘောရှိ။သမာဓိကိုလုံးလုံးပြည့်ပယ်ထားလိုက်တော့သမာဓိမထူတော်မူမထူတော်တော့ဘုရားဟောတဲ့ယုံနဲ့လည်းမသိဘူးဘုရားဟောတဲ့ကြောင်းကျိုးဆက်ပြိဿသမုပ္ပါလည်းမသိဘူးမသိတဲ့တဲ့တဘုံကြီးထားမြေကမ္မရာအကြောင်းနဲ့ဝင်ပြီးထိုင်လိုက်တဲ့အခါကောဟကိုတော့ဝိပဿနာဉာဏ်ဖြစ်တယ်လို့ပြောတာပဲဒါပေမဲ့ဘုရားဆွလို့တဲ့ဝိပဿနာဉာဏ်ကတော့ဖြစ်သလားမဖြစ်ဘူးနော်အဲဒီတော့နောက်တစ်ခုသမာဓိရဲ့အကျိုးအာနိသင်္ဍတစ်ခုကတော့ဘာလဲဘဝဝိသေသာဝဟအာနိသင်္ဍယမမိဘယမဘဝကိုအလိုရှိတဲ့တရားကောင်းတွေကဒီဇန်သမဘတ်တွေကိုဝင်စားကြဒီဇန်တွေကိုခိုင်မြဲအောင်လေ့ကျင့်ကြလေ့ကျင့်တဲ့အချိန်ခါမှာမိမိတို့ရဲ့ဇန်အားလျော်စွာအကြေးမိမိတို့ကအရိယာတရားကောင်းဖြစ်ကြမယ်ဆိုလို့ရှိရင်လည်းမိမိတို့မညာဘုံညာအားလျော်စွာမိမိတို့ရွေးချယ်ထားတဲ့ဘုံကိုရောက်နိုင်တဲ့စွမ်းအင်တော့ရှိပါတယ်နော်ဘုမတ္တဗန္တကာရကံဖြစ်မယ်ဆိုလို့ရှိရင်သုဒ္ဓဝါဒငါးဘုံကလွဲ့ရင်တော့မိမိတို့ကသမာဘတ်၈ပါးလုံးရရင်တိုက်တဲ့သမာဘတ်ဝင်စားပါတိုက်တဲ့ဘုံရောက်နိုင်အနာဂံဖြစ်ခဲ့မယ်ဆိုလို့ရှိရင်တော့သုဒ္ဓဝါဒငါးဘုံကြိုက်ရင်လည်းရွေးချယ်ခွင့်ရှိပါတယ်သုဒ္ဓဝါဒငါးဘုံကိုမကြိုက်ဘူးအောက်အောက်ဖြစ်တဲ့မြမဘုံတွေကိုကြိုက်မယ်ဆိုလို့ရှိရင်လည်းမိမိရွေးချယ်ခွင့်ရှိပါတယ်ဆိုကြပါစို့နာမည်ကျော်ဖြစ်တဲ့သဟံပတိမြမကြီးပေါ့ဒီသံဗတိပြမကြီးကကတ္တဗဗျာရှင်လက်ထက်တော်အရှင်ခါကလကတဟကအမည်ရှိနေတဲ့ယဟန်တော်တစ်ပါးဖြစ်ပါတယ်။ထိုတဟကအမည်ရှိတဲ့ယဟန်တော်သည်အနာဂါမိမေညာဖုန်ညာအဋ္ဌိဆိုင်ခဲ့ပါတယ်။အနာဂံအရိယသရောကောင်းတူဦးဖြစ်ခဲ့ပါတယ်။အနာဂါမိမေညာဖုန်ညာဆိုင်နေတဲ့သရောကောင်းအဖို့ဒီသမဘတ်ရှင်ဘတ်သည်လွယ်လွယ်နဲ့ပွားလို့ရတယ်။ဘာကြောင့်လဲ။ဇန်သမဘတ်တည်းရဲ့အန္တရာယ်ဖြစ်နေတဲ့နိဝရဏတရားကိုအရိယအနာဂါမိမေညာကအကျွတ်မဲ့ပယ်သတ်ထားပြီးဖြစ်နေတယ်။ဒါကြောင့်ဘယ်ဇန်ကိုပဲပွားဖို့လွယ်လွယ်ပဲဒါပေမဲ့သူကပရမဇန်ကိုအမြတ်စားခေါ်တယ်ပရမဇန်ဘုံမှာအမြတ်ဆုံးဖြစ်တဲ့မဟာပြမဘုံကိုရောက်ရှိသွားပါတယ်သုဒ္ဓဝါဒဘုံကိုမရောက်နိုင်ဘူးလားဆိုတော့ရောက်နိုင်ပါတယ်သူအနည်းနဲ့သူမကြိုက်လို့ဖြစ်နိုင်တယ်လို့ယူဆရပါတယ်သုဒ္ဓဝါဒဘုံကိုသူရွေးမရွေးချယ်ဘူးပရမဇန်မဟာပြမဘုံကိုပဲသူကရွေးချယ်လိုက်ပြီးတော့အလန်းတူပဲဥစဉ်နဲ့နာမည်ကျော်ဖြစ်တဲ့တက္ကရောပမိတာမင်းကြီးကြည့်လိုက်ကာမဝဆရနတ်ပြည်၆တာမှာကြိုက်တဲ့ဘုံသွားနိုင်တယ်ဆိုရင်ရှိပါတယ်ဒါပြည့်နဲ့သူလည်းပဲအာနဘာနသရုဒ္ဓဇံကိုတော့ရကောင်းရလိမ့်မယ်လို့ညွှန်လင်းရပါတယ်။အရိယာသရောကောင်းလည်းဖြစ်ပါတယ်။ဘာကြောင့်လဲ။သူရဲ့မိတ်ဆွေဖြစ်တဲ့ပုဂ္ဂိုလ်သားတိအမျိုးကောင်းသားထံကိုသုံးလွှဲရေးပို့ပေးတဲ့အပိုင်းမှာအာနဘာနသရုဒ္ဓဇံအတိပေါမရပုံအပိုင်းလေးတွေထည့်သွင်းပြီးတော့ရေးသားထားတယ်။အဲ့ဒီရေးသားချက်ကိုကြည့်ရင်သူကိုယ်ရင်ကလည်းဒီအာနဘာနသရုဒ္ဓဇံလောက်တော့ပေါ့အောင်အထုထားဖို့ပုံရတယ်။ဒါပေမဲ့လို့သူကဇဝေနတပ္ပနတ္တဆိုပြီးနတ္တတူသွားဖြစ်တယ်နော်။သတုမဟာရိနတ်မင်းကြီးတို့ရဲ့အလုအကျွေးနတ်သားဘဝပဲရရှိတယ်။ဘာကြောင့်လဲ။အဲ့ဒီနတ်သားဘဝကိုသူကဘဝပေါင်း40ကျော်လောက်ဇက်တဖြစ်ခဲ့ဘူးပါလေ။နော်။ဒါကြောင့်အဲ့ဒီနတ်သားဘဝကိုသူကသိပြီးတော့နှိမ့်ချိုက်။ဒါကြောင့်ခုတရားနာနေတဲ့ပရိသတ်တွေဘောဒီသိန်းကြီးတွေမှာတရားထင်ရတာမကောင်းဘူးလားလို့မေးရင်ဘယ်နဲ့ပြောမလဲ။ကောင်းတယ်လို့ပြောမယ်။ဒီသိန်းကြီးတွေနေပါလားလို့ပြောတော့နေခင်။ကိုတဲဟုတ်ပြကလေးပဲမပြောင်းနိုင်ဘူးလား။အဲဒီပုံစံပဲဒီပုံစံပဲအဲကိုအင်းရဟိုတချီတွေထူနေတဲ့လူတယောက်ကိုလည်းလှမ်းပြီးအောင်းမိခြင်းအောင်းမိနေမှာပဲဟုတ်တယ်မဟုတ်လားသူကခက်တယ်ကိုအစွဲလေးနဲ့ကိုပဲနော်အိမ်မှာပြန်ပြီးတော့ချီကျုံနေတဲ့ပုံစံတွေလည်းဒီတည်းရှိခြင်းရှိပါပဲအဲကိုအစွဲလေးနဲ့ကိုပဲပြီးတော့သူကသမဘတ်ရှိဘတ်ကိုရက်ရှိနေတဲ့သရောကောင်းတွေကခုနကပြောသလိုပေါ့ဗျမပြီးကိုကြီးလိုလတ်တောင့်တတဲ့စိတ်ထားဥဒိချက်ဖြင့်ဒီသမဘတ်တွေကိုပေါ်ခဲ့ရင်လေထိုသမဘတ်တွေကဗျမဘဝဝိသေသာဝဟအနိတန္တဗျမပြီးဗျမဘဝဆိုတဲ့ဘဝအထုကိုရွတ်ဆောင်ပေးနိုင်တဲ့အကျိုးအနိတ္တရှိပါတယ်ဒီတော့သမာဓိရဲ့အကျိုးအနိတ္တဘယ်နှခုရှိလဲ၃ခုနောက်အနိတ္တတစ်ခုကတော့ဘာလဲလို့မေးရင်တော့និရောဓနိဒန္တနိရောဓနိဒန္တဆိုတာကနိရောဓသမဘတ်ကိုဝင်စားဖို့ရန်အတွက်အကျိုးအနိတ္တရှိတယ်။ဘယ်လိုနိရောဓသမဘတ်ကိုဝင်စားတယ်လို့မြင်တော့နိရောဓသမဘတ်ဝင်စားမဲ့ပုဂ္ဂိုလ်ကပရမဇန်သမဘတ်ကိုဝင်စားတယ်။ပရမဇန်နဲ့တရားတွေကိုအနိစ္စဒုက္ခအနတ္တလက္ခဏာ၃ဌာန်တင်းပြီးတော့ဝိပဿနာရှုတယ်။ ဒုတိယဇံဝင်စားတဲ့ဒုတိယဇံဏ္ဍရာတွေကိုအနိစ္စဒုက္ခအနတ္တလက္ခဏာ၃တန်းတင်းပြီးတော့ဝိပဿနာရှုအဲဒီလိုအစဉ်တိုင်းရှုသွားရသို့တော့ဘယ်လိုပုံကမျိုးဖြစ်ရမလဲလို့မင်းတော့အ ਨੇ စုံအနာဂံဖြစ်ရမယ်သို့မဟုတ်အစဉ်မြင့်ခဲ့ရင်လည်းယဟန္တာပုဂ္ဂိုလ်ဖြစ်ရမယ်အနာဂံယဟန္တာပုဂ္ဂိုလ်တရောကောနှုတ်ဦးကသမဘာရှိဘာကိုရရှိပြီးတဲ့အခါမှာနိရောဓသမဘာကိုဝင်စားခြင်းနဲ့သလို့ရှိရင်ဒုနိရဏသမဘတ်ကိုဝင်စားမဲ့သူတော်ကောင်းဒီခုနကပြောခဲ့တဲ့အတိုင်းဇန်သမဘတ်တွေကိုအစဉ်တည်းဝင်စားပြီးတော့ဒီဇန်မထားတိုင်းထားတိုင်းဒီဇန်နံတရားတွေကိုအနိစ္စဒုက္ခအနတ္တလက္ခဏာသုံးတန်တင်းပြီးတော့ဝိပဿနာတစ်လှည့်စီရှုရပါတယ်။အဲ့ဒီရှုရတဲ့နေ့စနစ်ဖြင့်နိရောဓသမဘတ်ကိုဝင်စားခဲ့မယ်ဆိုရင်ထိုဇန်သမဘတ်တွေသည်နိရောဓသမဘတ်ကိုရွတ်ဆောင်ပြိဟိုင်းနေကြွင့်အကျိုးအနိသင်ရှိတယ်နော်။ကဲအကျိုးဘယ်နှခုရသွားပါလဲ။၄ခုဖြစ်သွားပြီနံပါတ်၁ကဘာလဲဒိဋ္ဌဓမ္မဒုက္ခဝိဟာရမြတ်မောဘောမှာဇန်ချမ်းသာခံစားရဖို့ရန်အတွက်အကျိုးတစ်ခုနော်ဒါညာဏအရှင်မြတ်တိနဲ့သာဆိုင်တယ်နံပါတ်၂ကဘာလဲဝိပဿနာနိသန္တဝိပဿနာရဲ့အကျိုးအနိသင်ဝိပဿနာဉာဏ်ရဲ့အခြေပါရကအဖြစ်နဲ့သမာဓိကြောင်းတာပဲနော်နောက်နံပါတ်၃ကဘာလဲဘဝဝိသေတဝဟနိသန္တမြမဘောကမြမပြီကိုလှလတောင်းတာခဲ့ရင်လည်းဒီဇံကိုဝင်စားကြတယ်ဝင်စားခဲ့ရင်ဒီဇံကမြမပြီကိုအကျိုးပေးခဲ့ရင်မြမပြီဘောကမြမဘောလို့ခေါ်ဆိုအပ်တဲ့အကျိုးအာနိသင်္သရှိနံပါတ်၄ကျတော့နိရောဓနိသင်္သနိရောဓသမဘဝင်စားရင်ကျင်လည်းဒီဇံသမဘတွေကိုရရှိထားပြီးဖြစ်ရနော်အဲဒီလိုဆိုလို့ရှိရင်နိရောဓသမဘဆိုတဲ့အကျိုးအာနိသင်္သရှိတယ်နောက်အကျိုးအနိသင်္သတစ်ခုကတော့ဗာလဲအဘိညာနိသင်္သအဘိညာကိုလွန်လွန်တောင့်တနေတဲ့သရောကောင်းကြီးကဒီသမဘာ၈ပါးကိုကတိုင်း၁၀ပါးအထူးသဖြင့်ပေါ့နော်ကတိုင်း၁၀ပါးသမဘာ၈ပါးကို၁၄မြို့သောအချင်းအချင်းတို့လိုမှွေရေလိုနှောက်ရပါတယ်နော်အဲဒီလိုနှောက်လိုက်ခဲ့ရင်တော့အဘိညာဆိုတဲ့အကျိုးတူးကိုရရှိနိုင်တယ်အဲဒီလိုရရှိကြမယ်ဆိုလို့ရှိရင်ဒီသမဘာတွေသည်အဘိညာဏိတံတာအဘိညာဉ်အကျိုးကိုရွတ်ဆောင်ပြိနိုင်တဲ့အကျိုးအနိသင်ရှိတယ်နော်။ပေါင်းလိုက်တော့တမာတိကြောင့်ရရှိနိုင်တဲ့အကျိုးအနိသင်တာဘယ်နှခုရှိလဲ ?5 ခု။ဒီလို5ခုရှိနေကြတယ်ဆိုရင်အဲ့ဒီ5ခုတက်ကမိမိတို့ကြိတ်နှစ်သက်တာရွေးချယ်ခွင့်မရှိဘူးလား။ရှိပါတယ်။ကိုကဝိပဿနာရဲ့အခြေပါရကအဖြစ်နဲ့ပဲဒီတမာတိကိုရည်ရွယ်တယ်ဆိုလို့ရှိရင်ဘာများအပြစ်တွေဖြစ်နေရောမရင်းမြန်ရောက်သွားအောင်နော်ပြန်စကြည့်သမားအပြစ်တွေကသိပြောလို့လို့ပါနော်ဘုရားရှင်ကိုယ်တော်တိုင်ကမဂ္ဂင်၈ပါးထဲမှာမဂ္ဂင်တစ်ပါးအဖြစ်သမ္မာသမာဓိဆိုပြီးထက်သွင်းဟောကြားထားသည့်ဖြစ်ပါလျက်ဒါသာသနာ့တွင်တရားမဟုတ်ပါဘူးဆိုပြီးတွေးဖယ်နေကြမဂ္ဂင်၈ပါးကိုသာသနာ့တွင်တရားအဖြစ်လက်ခံနိုင်ခဲ့ရင်မဂ္ဂင်၈ပါးထဲမှာအသိပိုင်းတစ်ခုဖြစ်နေတဲ့ဒီသမ္မာသမာဓိကြောင့်မှာဘာကြောင့်မဂ္ဂသာသနာ့တွင်တရားလို့လက်မခံနိုင်ကြရသလဲသိနာဖို့မကောင်းဘူးလားကံဟဲ့ဒါကကြည်စဉ်ကိုညာစွာလွဲချော်မသွားနိုင်ဘူးလားလွဲချော်သွားနိုင်နေဘုရားဟောတဲ့ယုတ်လည်းသူကမသိရဘူးသမာဓိလည်းထူထောင်လုံးပေါ့မလို့ဘူးဘုရားဟောတဲ့ယုတ်လည်းရှုလို့မရဘူးဘုရားဟောတဲ့နာလည်းရှုလို့မရဘူးအတိတ်နာကဟာလည်းဝိပဿနာနဲ့ဘာမှမဆိုင်ဘူးဆိုအကုန်ပုတ်ထုတ်ထားပုတ်ထုတ်ထားတော့ဘုရားဟောနေတဲ့နာမရူပပရိစ္ဆေဒဉာဏ်ဘုရားဟောနေတဲ့ပြည့်စုံပရိကဉာဏ်ကလည်းမရဘူးဒါပြင်းနဲ့သူတို့ကအဲ့ဒီဉာဏ်နှစ်ခုမရပြီမဲ့လို့ဝိပဿနာဉာဏ်တော့ဖြစ်တယ်လို့အမှတ်မခံကြဘူးလားအမခံနေကြရင်သိပြီးတော့စဉ်းစားဖို့ကောင်းပါတယ်နော်ဝမ်းနေဖို့လည်းကောင်းတယ်ကဲဒီတော့ဒီသမဘတ်တွေကိုဘုရားရှင်သည်ကြကြနဲ့နဲ့ပြီးတော့မူတယ်ဖလားသမဘတ်ကိုဘယ်လိုဝင်စားမယ်ဆိုတာမမိကိုယ်တိုင်လည်းသိတယ်ဝင်လည်းဝင်စားတယ်ဘာဝကတွေကိုလည်းဖလားသမဘတ်ဝင်စားဖို့နီးစနစ်တွေကိုစနစ်တကျအချင်းချင်းပြတ်တာဆုံဆုံးမှပြီးတော့မူပါတယ်နော်ဒါကြောင့်ညနေစကားလေးပြန်ဆက်ကြအောင်နော်မဟာတဏိဌာနဌာနဏိမန္တဝိဟာရသမာပတ္တိယောမဟာတဏိများစွာကုန်သောကြည်ကျဲမြင့်မြတ်ကုန်သောဌာနဌာနဏိအကြောင်းဟုတ်သည်မဟုတ်သည်တို့ကိုခွဲခြားသိပြသိတော်မူတတ်ကုန်သောဉာဏ်တော်တို့သည်ဉာဏ်တော်တို့ကိုပရိက္ခဏအတိညာဖြင့်ပိုင်းခြားယူနိုင်ပြီ၏မဟာတဝိဟာရသမာပတ္တိယောကြည်ကျဲမြင့်မြတ်ကုန်သောဝိဟာရသမာပတ္တို့ကိုပရိက္ခဏအတိညာဖြင့်ပိုင်းခြားယူနိုင်ပြီ၏ဘုရင်တို့ဘုရားရှင်ဉာဏ်တော်ပဲနော်ဌာနဌာနကောတလညာညာကလည်းပြောခဲ့ပါတယ်နော်နည်းနည်းလေးတော့ထပ်ပြောခြင်းနဲ့တရားသီးတွေဘာဖြစ်လို့ချိုးတယ်လဲတရားသီးတွေဘာဖြစ်လို့ချင်းတယ်လဲမပြောသည်ဒီကပြောသည်ကြတော့ဘာဖြစ်လို့ချိုးတယ်လဲဟိုကပြောသည်ကြတော့ဘာဖြစ်လို့သိမချိုးတယ်လဲဘုရားရှင်အကုန်ပြီနော် ဒီသင်္တိကြတော့စိတ်နဲ့ဟိုသင်္တိကြတော့မစိတ်ဘူးဘာဖြစ်တယ်ဘုရားရှင်အကုန်သိဘယ်တက်ဒီလွန်ခဲ့နေလို့ခြုံနေတယ်ဘယ်တက်ကရုပ်ပြောက်သွားလို့ချင်းနေစက်တဲ့ဖြင့်အလုံးသိတော့မူပါတယ်ဒီပြင်မဲ့လို့ဒီအကြောင်းအရာတွေကိုဘုရားရှင်မဟောတာကညကပြောခဲ့တဲ့အတိုင်းပဲသာဝကတွေနိဗ္ဗာန်ရရင်းနဲ့ဘာမှမဆိုင်ဘူးဆိုင်နေတာကဒီဒုက္ခသစ္စာအမိယနေတဲ့ခန္ဓာငါးပါးယုတ်တရားနန္တရားတွေကိုသိမယ်သမုဒိယသစ္စာအမိယနေတဲ့ကြောကြောဆက်ပြိဿသမုပ္ပါသဘောတရားတွေကိုသိမယ်အဲဒီလိုသိပြန်မယ်ဆိုရင်ဒီဒုက္ခသစ္စာတရားသမုဒိယသစ္စာတရားနှစ်ပါးကိုအနိစ္စဒုက္ခအနတ္တလက္ခဏာသုဒ္ဓတိပိဝိပဿနာရှုမယ်ဆိုရင်ထိုဝိပဿနာဉာဏ်တို့ရဲ့အဆုံးမှာအတ္တင်္ဂရတအနိစ္စနိဗ္ဗာန်ပေါ်လာမယ်ထိုအတ္တင်္ဂရတအနိစ္စနိဗ္ဗာန်ကနိရောဓသစ္စာသောနိရောဓသစ္စာကိုမြတ်မောက်ပြုနေတဲ့အရိယာမင်းကြီးရှင်းတွေ့နေတဲ့မဂ္ဂင်တရားကိုရှင်းပါကမဂ္ဂသစ္စာအဲ့ဒီသစ္စာ၄ပါးအဲ့ဒီသစ္စာ၄ပါးကိုဘုရားရှင်ဒီသာဝကတိအကျိုးရှိတဲ့အတွက်ဟောနော်ဟောတဲ့အတွက်ဘုရားရှင်ကဒီသစ္စာ၄ပါးကိုမသိဘူးလားမေးတော့မဟာဒါနိအရိယာသစ္စာနိပရိက္ခဏာတိတိမဟာပညာမဟာဒါနိကြီးကြမြင့်မြတ်ကုန်သောအရိယာသစ္စာနိအရိယာသစ္စာ၄ယတရားမြတ်တို့ကိုပရိက္ခဏာတိဉာဏ်ဖြင့်ပိုင်းခြားယူတော်မူတတ်၏ဣတိတသမအထောကြောင့်မဟာပညာရှိတော်မူပါ၏ဥစ္စေတို့ဘုရားရှင်ပေါ့နော်တချို့အနောက်တိုင်းကနည်းနည်းလေးကလေးခတ်ဆန်ဆန်ပုံကိုယ်တွေပေါ့အတွေးခေါ်ပေါ့ကလေးခတ်ဆန်ဆန်အတွေးခေါ်ရှိတဲ့ပုံကိုယ်တွေကဘုရားရှင်ဒီသစ္စာလေးပါးကိုတဲ့ဟိန္ဒူဘာသာမှာထင်ရှားနေတဲ့ရှင်းချမ်းနေရဲ့အယူအဆလေးကိုနိမိပြီးတော့သူကဟောနေတာပါတဲ့တချို့ကဒီလိုပြောကြအိန္ဒုစိတ်ကြံနေမှာဘာပါတယ်လဲဆိုတော့ယောဂဆိုတာသင်္ချာရှိတယ်ယောဂဖြစ်ကြောင်းတရားဆိုတာသင်္ချာရှိတယ်ယောဂပျောက်ကြောင်းသေးဆိုတာသင်္ချာရှိတယ်ယောဂပျောက်ကြောင်းသေးကိုဖော်ဆက်ဖို့ရင်နီလန်းဆိုတာသင်္ချာရှိတယ်ဒီစကားလေးလေးခုစိတ်ကြံနေမှာအသုံးများတယ်အဲ့ဒီစကားလေးလေးခုကိုမှီညာပြုတ်ပြီးတော့ရှင်ဂေါတမကတာဝကတွေကိုဒီသစ္စာလေးပါဟောသွားတာပါဆိုပြီးသူတို့ကဒီလိုအထင်ခတ်သေးသေးလေးနဲ့ပြောကြဒီတော့စဉ်းစားကြည့်သားပါနော်ဒီနေ့ဥစ္စေတို့တလောကလုံးမှာတလောကလုံးမှာသက်ရှိသက်မဲ့လောကအလုံးတက်ခွဲကြည့်လိုက်လို့ရှိရင်ပေါ့နော်ရုပ်မိုင်းဆင်ရကိုလှမ်းပြီးတက်ခွဲလိုက်ရင်ကလအမှုန်လေးတွေပရမနုမြုပ်တက်ကိုအစာပေါင်းများစွာသိလိမ့်မယ်လို့ယူဆတဲ့အမှုန်လေးတွေအနည်းနဲ့ဖြစ်တယ်ဒီတမုတ်တမုတ်မှာပထဝီအဘတင်းသောဝါယောအစဉ်အနအယတာဩဇာဆိုပြီးသဘောတရားရှိခုရှိတယ်ဒီတမုံကြတော့သဘောတရား၉ခုရှိတယ်။ဒီတမုံကြတော့သဘောတရား၁၀ခုရှိတယ်ဆက်ပြီးခွဲခြားသိဖြာပြီးသိချဟော။အဲဒီယုတ်တရားလေးတွေဖြစ်ပြီးတာနဲ့ချက်ချင်းပြတ်တယ်။ပြတ်ပြီးရင်နောက်ထပ်အသိထပ်ပြီးဖြစ်တယ်။ဖြစ်ပြီးရင်လည်းနောက်ထပ်ထပ်ပြီးပြတ်သွားတယ်။အဲဒီအသိဉာဏ်မျိုးအဲဒီခொနကဘိန်းတော်ဆရာတွေဘယ်နှယောက်များဟောသွားနိုင်လဲ။ဟမ်။တရုပ်မှမဟောနိုင်မှာပေါ့။ဒီနေ့သိပ္ပံပညာတော်လိုက်နိုင်တဲ့သဘောရှိလား။မရှိသေးဘူး။နံလောကအကြောင်းညကပြောခဲ့ပြီးပြီ။ဒီနလောကအကြောင်းကိုဟောနိုင်တဲ့တတ္တိကပညာရှင်ဒီနေ့ဗုဒ္ဓဘာသာဘုရားရှင်ရဲ့သမ္မာသမ္ဗုဒ္ဓဘုရားရှင်ဟောကြားချက်ကလွှဲရင်သုံးဖို့သမ္မာသမ္ဗုဒ္ဓဘုရားရှင်ရဲ့တပိတဝကရိရဲ့ဟောကြားချက်ကလွှဲရင်ဘယ်တတ္တိကပညာရှင်မှဟောကြားပြတာထားတာတခုမှမရှိသေးဘူးသက္ကုဒ္ဓရဝိသိတခုကိုပဲဟောနိုင်တဲ့ပညာရှင်တယောက်မှမပေါ်သေးပါဘူးနော်ဒီနေ့ပို့ပြီးတော့ခက်ခဲနေနေတာကတော့ကြောင်းကျိုးဆက်နေနေတဲ့ပြိဿသမုပ္ပါသဘောတရားကြီးပဲဒီနေ့အဲ့ဒီဟိန္ဒူဂတ္တိကပညာရှင်လို့ပြောနေတဲ့ကိုနေ့ကသိပညာသမားတွေပဲဆိုကြပါစို့ဟိန္ဒူဝါဒကလည်းအတိတ်ဘဝရှိတယ်လို့လက်ခံတဲ့ဝါဒဟုတ်သလားမဟုတ်ဘူးမဟုတ်တဲ့အတွက်ကြောင့်သူကမဟာမြမဖန်ဆင်းတယ်လို့သာလက်ခံထားတဲ့အတွက်သူတို့မှလည်းအတိတ်ဘဝဆိုတာရှိသလားမရှိပါဘူးခရိယံမှလည်းသာဝရဘုရားကဖန်ဆင်းတယ်လို့သာလက်ခံထားတဲ့အတွက်အတိတ်ဘဝဆိုတာရှိသလားမရှိဘူးဣဇလံဘာသာမှာလည်းခိုရာရှင်မြတ်သောအန္လာရှင်မြတ်ကဖန်ဆင်းပါတယ်လို့ဒီလိုလက်ခံထားတဲ့အတွက်အတိတ်ဘဝဆိုတာရှိသလားမရှိပါဘူးနော်မရှိတဲ့အတွက်တို့မှာကြောင်းကျိုးဆက်နေနေတဲ့ပြိဿသမုပ္ပါသဘောတရားကြီးကိုထွန်းဖောက်ပြီးသိတဲ့ဉာဏ်ကရှိသလားမရှိဘူးအဲ့ဒီလိုတရားမျိုးကိုဟောကြားပြတာထားတာကရှိသလားမရှိပါဘူးအဲ့ဒါခုနကပြောခဲ့တဲ့ဘိန်းတော်ဆရာကြီးကဒီကြောင်းကျိုးဆက်ပြိဿသမုပ္ပါဟောနိုင်သလားမဟောနိုင်ပါဘူးနေနေနေစင်တို့ယောမလေးတူတာလေးနဲ့တွားပြီးတော့ဒါကဘုရားကဒီရက်နေ့ခိုးချပါလေလို့သူတို့ကတွားပြီးစွဆွဲခြင်းမဟုတ်ရုပ်ချက်ပြောကြတာနော်ပြီးတော့ဒါပေမဲ့သူတို့သံမိတွေကတော်တော်လေးကဘာမှပြန်ပွားနေတော့ဥစ္စေဘုရားဘာသာဘက်ကတော်တော်လေး ပြန်လီခြေပတ်ဖို့ရအတွက်ကတိတ်ပြီးတော့နှောင့်နှေးနေသေးတယ်နော်နှောင့်နှေးတဲ့အပိုင်းလေးမှာဥစဉ်စိတ်မကောင်းဆုံးအကြောင်းအရာတစ်ခုတော့နည်းနည်းထပ်ပြီးတော့ဒီနေရာမှာပြောချင်ပါတယ်နော်ဟောရှိခင်အင်္ဂလိပ်လက်ထက်ကသင်ရှားတဲ့လန်ဒန်မှာပါဠိအသင်းတစ်ခုရှိပါတယ်ပါဠိတက်ဆိုဆိုင်တီဆိုပြီးတော့အသင်းတစ်ခုထူထောင်ထားတယ်မစ္စတာရိုက်ဒေးဗစ်နဲ့တွေ့ပါတယ်သူကဥဆောင်ပြီးထူထောင်တယ်ထူထောင်မိတဲ့အခါမှာမထူထောင်ခင်သူကဒီဟိုမှာလာပြီးပါဠိဘာသာကိုလေ့လာပါတယ်။လေ့လာပြီးပါဠိဘာသာတွေတာကျတဲ့အချိန်ခါမှာပါဠိသင်္นิစနစ်ကိုသူကဂရမ်မာတစ်ခုပေါ့လေတရဏီတစ်ခုကြီးထွင်ပါတယ်။ဒီနည်းစနစ်နဲ့သူ့ရဲ့အင်ရှင်မကိုသူကပြန်ပြီးသင်ကြားပို့ချလိုက်တာ။သူ့အင်ရှင်မကပါဠိစာပေဟူသမျှကို6လအတွင်းမှာအကုန်လုံးဖတ်ရင်နားလည်တဲ့အသိတိရောက်တယ်လို့ဒီလိုအဆိုရှိပါတယ်။ဉာဏ်တော့ကောင်းမှုရပါတယ်ကောင်းတဲ့လောက်တော့နော်။အဲ့တော့ဒီတကကြီးကွယ်လွန်သွားပြီတဲ့နော်တို့လူမယားဥဆောင်ပြီးတို့သတိမောင်းတာဥဆောင်ပြီးတော့ဗောလေပါဠိစာပေတွေကိုတို့အင်္ဂလိပ်လိုဘာသာပြန်ကြတယ်တကကြီးကွယ်လွန်ပြီတဲ့နောက်ပိုင်းမှာလည်းဒီတကကြီးကဆက်တောင်းဝန်ယူပြီးတော့ပါဠိစာပေတွေကိုဘာသာပြန်ကြပါတယ်နော်ဘာသာပြန်နေတဲ့မှာသူ့ရဲ့အစစ်မြင်နေတဲ့ဇာအုပ်တစ်ခုကတော့ဦးဇင်းတို့ဓမ္မသင်္ကရီပါဠိတော်ကိုသူဘာသာပြန်ဆိုခြင်းတစ်ခုဖြစ်ပါတယ်ဓမ္မသင်္ကရီပါဠိတော်ကိုသူကအင်္ဂလိပ်လိုဘာသာပြန်နေအပိုင်းမှာရှင်မဘုရားတော်သားကိုတော်တော်လေးပက်ပက်ဆက်ဆက်ဝေဖန်ထားတဲ့အပိုင်းတွေတော်တော်ခမ်းများများပါနေပါတယ်။အဲဒီတော့တို့ရဒီပါဠိတော်တစ်ခုကိုဘာသာပြန်နေဆိုတာကဒီတစ်စောင်းနေပါဠိတော်တစ်စောင်းနေဟောပေါ့ဘူးတခြားတခြားသုတ်တန်ပါဠိတွေလည်းသူဘာသာပြန်ထားတာရှိပါတယ်။ဘာသာပြန်စရာတဦးစီဒီဘာသာကြီးအကြောင်းကိုကြကြနနလေ့လာဖို့တော့လိုအပ်လိမ့်မယ်လို့ခွန်ကြီးကယူဆပါတယ်။ဒါပေမဲ့သူကတစ်ချိန်မှာပြဿနာလေးတစ်ခုပေါ်လာတယ်။ပြဿနာကဦးဇင်းတို့ဒီရှိခင်ရင်မျိုးမင်းကြီးဟောင်းပေါ့ရခိုင်အမျိုးသားဖြစ်တဲ့တကကြီးဥရွှေဇံအောင်ကဗိဓမ္မာတသင်္ကအမိရတဲ့တင်းညိုကျန်းလင်းကိုအင်္ဂလိပ်လိုသူကဘာသာပြန်ပြီးတော့ရေးတယ်ရေးပြီးတော့ဒီလန်ဒန်ပါဠိအသင်းကိုလှမ်းပြီးပို့လိုက်တော့ပါဠိအသင်းမှာဒီချိန်ကကဒီတကမာကြီးကအရိဒာဖြစ်နေတော့ဒီစာအုပ်ကလေးကိုသူကပြီးဖြတ်ဖို့ရန်အတွက်သူ့မှာတာဝန်ကျတယ်ဒါပြင်နဲ့အမိဓမ္မာကိုလည်းသူကမလေ့လာရသေးဘူးဓမ္မသင်္ကနီပါဠိတော်ကိုသာသူကဘာသာပြန်တာအဘိဓမ္မာကိုသူကြံ့ကြံ့နဲ့မလေ့လာသေးတော့သူလေ့လာတယ်။လေ့လာပြီးတဲ့အချိန်ခါမှာဘယ်ပုံလေ့လာတဲ့အချိန်ခါမှာဘယ်ပုံစနစ်နဲ့လေ့လာသလဲဆိုတော့သူကသူ့ကိုယ်သူအမြဲတမ်းအထင်ကြီးတဲ့ပုဂ္ဂိုလ်ပဲ။သူကပါဠိစာပေကိုသူအကုန်ဖတ်ကြည့်ရင်သူနားလည်တယ်လို့သူကလက်ခံထားတယ်။ဆရာသမားနဲ့ကြံ့ကြံ့နဲ့မလေ့လာဘူး။မလေ့လာတော့သူသဘောမပေါက်တဲ့အချို့အချက်ကိုသူကလေ့ရတော်ဖျက်တံကိုကျင်ပြပြီးလျှောက်ထားတယ်ရောက်တဲ့အပိုင်းမှာလေဒီတော်ဘုရားကလည်းအင်္ဂလိပ်စာမကျွမ်းကျင်တော့ကြားထဲမှာဒကာကြီးဥရွှေစံအောင်နဲ့မစွင့်တဲ့ကဆရာတော်ဥညာဏတို့ကသူပို့လိုက်တဲ့စာရင်းကိုအင်္ဂလိပ်လိုကနေပြီးတော့ဗမာလိုဘာသာပြန်ပြန်ပြီးတော့လေဒီတော်ဘုရားထံတင်ဆက်လေဒီတော်ဘုရားကတခါဒီသူမေးတဲ့မေးခွန်းတွေကိုတခါပြန်ပြီးတော့မြန်မာလိုပြန်ဖြေဖြေလိုက်တဲ့ဖြေကြချက်ကိုအင်္ဂလိပ်လိုကကဆရာတော်ဥညာဏနဲ့ဒကာကြီးဥရွှေစံအောင်တို့ကဘာသာပြန်ပြန်ပြီးတော့လန်ဒန်ကိုတခါပြန်ပို့အဲ့ဒီနီးစနစ်နဲ့ဒီအဘိဓမ္မာကိုလေ့လာတာသူဘလောက်ကြာသွားလဲဆိုတော့သင်နှစ်ကြာသွားသင်နှစ်ကြာလိုက်တဲ့အချိန်ခါကျတော့သူကဗာမှတ်ချက်ချတယ်အဘိဓမ္မာဒီလူသားတွေအတွက်ဘာကျေးဇူးများတယ်လို့သူသင်နှစ်တိုင်းကျသူသေသနာပြုကြည့်တယ်လူသားတွေအတွက်အကျိုးကျေးဇူးပြုတာဒီဆုံးတရားကိုသူဘာမှရှာမတွေ့ဘူးတဲ့ဟောလို့ပေါ့ကြည့်ဒီယုတ်ဒီနံကိုသိခြင်းဒီနာမရူပပရိစ္ဆေညာရတယ်ဒုက္ခသစ္စာကိုသိတယ်ကြောင်ကျုံးသမိစ္ဆာသမုပ္ပါကိုသိခြင်းဒီပစ္စယပရိကအញ្ញံကိုရတယ်။သမုဒိယသစ္စာကိုထိုးထွင်းသိတယ်။ဒီဒုက္ခသစ္စာသမုဒိယသစ္စာအမိရနေတဲ့အကြောင်းတရားနေတဲ့ကလည်းယုတ်နန္ဒီကအနိစ္စဒုက္ခအနတ္တလက္ခဏာသုဒ္ဓံတင်းပြီးတော့ဝိပဿနာရှုရင်မညာဖုန်ညာဆိုင်မယ်။အဲ့ဒါလောက်တော့သူမသိဘူး။အဲ့ဒါလောက်တော့အသိဉာဏ်မရှိတဲ့ပုဂ္ဂိုလ်တယောက်ကဓမ္မသင်္ကတိပါဠိတော်ကိုဘာသာပြန်ပြီးတော့လူကဒီအဘိဓမ္မာသင်ချောမှလည်းသူကဗာရေးလေ။ဘုရားဟောတဲ့အဘိဓမ္မာတွေဒီလူသားတွေအတွက်ဘာကျေးဇူးရှိတယ်လဲဆိုတာကိုသူသူတေသနာပြုကြည့်တာဘာမှလူသားတွေအတွက်အကျိုးတစ်စုံတည်းအကျေးဇူးပြုတာကိုသူရှာဖွေလို့မတွေ့ဘူးတဲ့နောက်ထပ်သူကသိုးတဲ့မှတ်ချက်တစ်ခုထပ်ချသေးတယ်ဘာချလဲအဘိဓမ္မာကိုစနစ်တိုင်းနဲ့သူလေ့လာလိုက်ချင်းဒီဘာနဲ့တူလဲလို့မေးရင်အလုံးပိတ်ထားတဲ့အမောင်တိုက်ခန်းကြီးတွေမှာဝင်နေရတယ်နဲ့သိတူတယ်စနစ်ပြည့်တဲ့အချိန်ကကြတော့မှအဘိဓမ္မာကိုမလေ့လာတော့ဆိုပြီးတော့သူကသွန့်လိုက်တဲ့အချိန်ကကြတော့မှအလင်းနဲ့ပြန်ရောက်သွားတယ်ဟုတ်ဘလောက်ညစ်စတဲ့ကောင်မလဲလို့နိဗ္ဗာန်နိဗ္ဗာန်ထိတ်ပိတ်ထိုးဘလောက်ကောင်ဟမ်မဟုတ်မတရားနေသူလျှောက်ဆွဆွနေခင်ကြီးဒီယုတ်ဒီနံကိုသိခြင်းဒီ နိဗ္ဗာန်ရရှိအတွက်သာဝကတွေအတွက်ဘယ်လောက်ကျေးဇူးများတယ်ဆိုတော့သူကနားမလဲအဲဒီလိုနားမလဲတဲ့ပုဂ္ဂိုလ်တွေကပြောတဲ့စကားကိုမသိတဲ့လူတွေကယုံကြတယ်နောက်တနည်းပြောရင်တော့မသိတဲ့လူတွေပြောတဲ့စကားကိုနားမလဲတဲ့လူတွေကယုံကြတယ်ဟုတ်တယ်ဟုတ်လားဒီနေ့ခင်လည်းပြစ္ဆုတ်ကံခင်မှာပေါ့ဦးဇင်းတို့ဝိပဿနာလောကကြည့်ရင်ပေါ့နိုင်ငံခြားပုဂ္ဂိုလ်တွေကတော့မှအဲ့ဒီလိုဝိပဿနာရှိသေးတယ်ဆိုရင်ထားပါတော့ဗမာပြည်မှာတောင်မြန်မာပြည်မှာတောင်မှဥစဉ်တို့မြန်မာနိုင်ငံသားတွေကဘုရားဟောတဲ့ယုံနာချုပ်လို့မရပါဘူးဆိုတော့ဒါဘုရားဟောတဲ့ယုံနန္ဒီလူသားတွေအတွက်ဘာမှအကျိုးကျေးဇူးမပြုဘူးဆိုတာနဲ့အိဗယ်တူမနေဘူးလားတူနေတယ်အတိနာကချုပ်ဖို့မလိုပါဘူးဆိုတဲ့အတွက်အကြောင်းကျိုးဆင့်ရနေတယ်ပြိဿသမုပ္ပါဒဘောတရားသိအောင်မလားမသိတော့မသိတဲ့အတွက်ဘုရားဟောပြိဿသမုပ္ပါဒဘောတရားဟာလေလူသားတွေနိဗ္ဗာန်ရရင်လည်းဘာမှမဆိုင်ဘူးလို့မပြောတော့လဲပြောတာနဲ့မတူဘူးလားတူနေတယ်သိစဉ်းစားဖို့ကောင်းနော်ဒီယုတ်ဒီနံဒီအကြောင်းတရားဒီအကျိုးတရားတွေကိုအနိစ္စဒုက္ခအနတ္တလက္ခဏာသုံးဌာန်တင်ပြီးတော့ဝိပဿနာရှုလို့ရနိုင်တဲ့ဝိပဿနာဉာဏ်ဒီကိုဖြေအောင်မလားမဖြစ်တော့ဘူးနော်ဝိပဿနာဉာဏ်မဖြစ်ဘူးဒါပေမဲ့လို့ခက်ကတော့ဖြစ်တယ်လို့ပြောတယ်ပြောတယ်ဆိုလို့ရှိရင်ဘုရားကပဲမှားသလားခက်ကပဲမှားသလားဘုရားကပဲမှန်သလားခက်ကပဲမှန်သလားဒါကတော့တရားနာပြိဿတွေဝေဖန်ဆန့်ကျင်ရမယ်အချိန်ခါရောက်မနေဘူးလားရောက်နေပြီတခါတည်းအရေးကြီးပါတယ်နော်သစ္စာ၄ပါးသိမှမဖို့နိဗ္ဗာန်ရောက်မယ်ဆိုတော့ဘုန်းကြီးဒီတရားမှလည်းခဏခဏဟောနေတယ်အဲ့ဒီသစ္စာ၄ပါးမသိသည်မြကာလပတ်လုံးသံသရာဝစီဒုက္ခမှလွတ်မလားမလွတ်နိုင်ဘူးသရုံနံဘိကဝေအရိယသစ္စာနာအနတ္တဘောဓအပရိဝေဒာဧဝမိတံဒီကမတနံတန္တဝိတံတန္တရိဓမ္မမင်းစေဝတုံမကင်းစာဘုရားရှင်ပြိဏိဗံမဇ္ဈမီဆယ်လဝန်းကျင်လောက်ဆိုကြပါစို့နော်ကောဋ္ဌိကာမဆိုတဲ့ယောလိဒီပါရောက်တဲ့အချိန်ခါလေးမှာဘုရားရှင်ဒီစကားလေးဟောပါတယ်တော်တော်တခြားအချိန်ဒီမှာဟောခဲ့တာလည်းအချိန်များစွာရှိပါတယ်နော်သတုံနံဘိခဝေအရိယသစ္စနာအနတ္တဘောဓအပရိဝေဒာဧဝမိတံဒီကမတနံတန္တဝိတံတန္တရိဓမ္မမင်းစေဝတုံမကင်းစာဘိက္ခဝေစေတယံတို့သတ္တုဏအရိယသစ္စာနဲ့အရိယသစ္စာလေးရတရားမြတ်တို့ကိုအနတ္တုဘောဓအနုဘောဓဉာဏ်ဖြင့်ကိုယ်တိုင်မျက်မှောက်ထွင်းဖောက်မသိခြင်းကြောင့်အပတိဝေဒပတိဝေဒဉာဏ်ဖြင့်ကိုယ်တိုင်မျက်မှောက်ထွင်းဖောက်၍မသိခြင်းကြောင့်အနုဘောဓဉာဏ်ဆရာကဘုရားကပြောကြတယ်နာမရူပပရိစ္ဆေဒဉာဏ်နဲ့ပြိစ္ဆေပရိကဉာဏ်နှစ်ပါးကိုခေါ်ပါတယ်နမရူပပရိစ္ဆေဒဉာဏ်နဲ့ပြိစ္ဆာပရိကဉာဏ်နှစ်ပါးကိုပริญญาနိယဘာပริญญาလို့ခေါ်တယ်လို့မေးရင်ညာတပริญญาခေါ်တယ်။အနုဘောဓဉာဏ်ဆိုတော့ကညာတပริญญาဆိုပြီးအထက်ကရကဖွင့်ထားပါတယ်နော်။နောက်တစ်ခုပတိဝေဒဉာဏ်ဆိုတာကတော့တိရဏပริญญาနဲ့ဗဟာဏပริญญาကိုခေါ်တယ်လို့ဖွင့်ထားတယ်။ဝိပဿနာဘိုင်းကိုကြွက်ပြောရင်တော့ဦးဇင်းတို့သမထနာဉာဏ်နဲ့ဥရိယဗျာဉာဏ်ဘိုင်းဒီဘိုင်းနှစ်ကန္တကိုတော့တိရဏပริญญาလို့ခေါ်တယ်ရင်ကဉာဏ်ကနေစပြီးအထက်ပိုင်းဝိပဿနာဉာဏ်ဒီကိုတော့ပါဟနာပရိညာလို့ခေါ်ပါတယ်။ဒီရဏပရိညာလို့ဘာကြောင့်ခေါ်တယ်လို့မေးရင်တော့အဲဉာဏ်တပရိညာလို့ဘာကြောင့်ခေါ်တယ်ဉာဏ်တဆိုတာကဝိပဿနာဉာဏ်ရဲ့အကျုပ်ကအာယုံဖြစ်တဲ့သိသိတဲ့ဒုက္ခသစ္စာမိရတဲ့ယုတ်တရားနန္တရားသမုဒိယသစ္စာမိရနေတဲ့ကြောင့်ကျွတ်ဆက်နေတဲ့ပရိစ္ဆသမုပ္ပါအင်္ဂါရတရားတွေဒီတရားတွေကိုဝိပဿနာဉာဏ်ဖြင့်သိသိလိုက်တဲ့တရားတွေဖြစ်ခြင်းကြောင့်သူကဉာဏ်တပရိညာလို့ခေါ်တယ်ဣရဏပရိညာဆိုတာကအဲ့ဒီဒုက္ခသစ္စာတရားသမုဒယသစ္စာတရားအမိရတဲ့အကြောင်းတရားနဲ့တကွာသောဒီယုတ်နန္ဒီကိုအနိစ္စလို့စူးစမ်းဆင်ခြင်ဆုံးဖြတ်ခြင်းချတယ်ဒုက္ခလို့စူးစမ်းဆင်ခြင်ဆုံးဖြတ်ခြင်းချတယ်အနတ္တလို့စူးစမ်းဆင်ခြင်ဆုံးဖြတ်ခြင်းချတယ်အဲ့ဒီချက်နိုင်တဲ့ဉာဏ်ကိုဣရဏပရိညာလို့ခေါ်ပါတယ်ဝဟနာပရိညာဆိုတာကတော့အဲ့ဒီအကြောင်းတရားနဲ့တကွာသောဒီယုတ်နန္ဒီရဲ့ဖြစ်ပြီးပြည့်တဲ့သဘောတွေကိုရှုရကနေနောက်ဆုံးသိပြီးတော့ဝိပဿနာဉာဏ်လေးကရင့်ကျက်လို့ရှင်းပြကိုခဏပိဿုပံစိတ်အောင်တော်တော်လေးလေးမြင်လာတဲ့အချိန်ခါမှာအဖြစ်ကိုလွတ်ပြီးတော့အပြည့်တက်တက်ကိုနှလုံးသွင်းလိုက်တဲ့အခါမှာနောက်ဆုံးအဖြစ်ကိုမမြင်တော့ဘဲနဲ့အပြည့်တက်တက်ကိုမြင်တယ်။အဲဒီအချိန်ခါမှာကိလေသာတွေကိုတော်တော်လေးပယ်ဆွန့်သွားနိုင်တယ်။အနိစ္စနိဗ္ဗာန်ဉာဏ်ကမာနဇွဲကိုပယ်ဆွန့်နိုင်တဲ့ဇွားအားရှိတယ်။သင်္ခါကြီးပေါ့ဖြစ်မိတဲ့နဲ့ချက်ချင်းပြတ်တယ်နောက်ဆုံးဖြစ်တဲ့တော့မတွေ့တော့ပဲနဲ့ပြက်ပြက်နေတာပဲတွေ့တယ်အဲ့ပြက်ပြီးတာကမျက်စိတည်းမင်းလျှာရပြင်အတွင်းမှာနာလောကကအချင်းဂရေတိသိမ့်မကဖြစ်ပြီးပြက်နေတယ်ယောလောကကလည်းမျက်စိတည်းမင်းလျှာရပြင်ဆိုတဲ့အချင်းကာလကဂရေ9000ခန့်လောက်ပုံကဲ့ရင်တပုံလောက်သာတက်တန်းရှိပြီးချက်ချင်းပြက်သွားတယ် ဒီလောက်ကလေးများများပြည့်နေတဲ့တရားတွေကိုဒါကငါပဲဒါကအဖိုးကြီးပဲဒါကအဖွားကြီးပဲဒါကသားပဲဒါကသမီးပဲလို့ဒီလိုစွဲယူလောက်တဲ့အချိန်လေးတောင်ရှိသေးလားမရှိတော့ဘူးအဲ့ဒီမှာငငါလို့ထောင်လွှားနေတဲ့မာနာဆွဲကြီးပြိုသွားတယ်ရှင်ဘိမကမပြိုဘူးလားလို့မေးတော့ပြိုတယ်တော့ပြိုပါတယ်ဒါပေမဲ့ဒီပင်ကညာကနေစပြီးအထက်ဘက်ဝိပဿနာဉာဏ်ဒီမှာပြိုမှုကတော့ပြက်မှုအဲ့ဒီကြိလင်သာတည်းရဲ့ပြိုကွဲမှုကပို့ပြီးအကောင်းလို့ပြောတာပါနော်အလိုက်တူပဲဒုက္ခလို့ရှိနေလို့ရှင်းရင်ဖြည့်ချင်းပြန်ချင်းဖြင့်ဖြည့်ချင်းပြန်ချင်းဖြင့်အနေဆက်ခံရတဲ့သဘောသို့မဟုတ်အထက်ဘက်ညာနေရောက်လာတဲ့အချိန်ခါမှာပင်ကညာဆက်တဲ့အထက်ဘက်ညာနေရောက်လာတဲ့အခါမှာဂုံဂုံပြောက်ပြောက်နေတဲ့အတွက်ကြောက်လန့်ပင်ကောင်းတဲ့အနေသဘောဒီသဘောကိုကြည့်ပြီးဒုက္ခလို့ရှုလိုက်တဲ့အချိန်ခါမှာဒီတရားတွေအပေါ်နဲ့တွေ့တက်တက်မဲ့နေတဲ့နိဂန္ဓိကိုပယ်စွန့်နိုင်တဲ့သွားရည်ပေါ်လာတယ်ပြက်ပြက်နေတဲ့တရားပဲတွေ့ပြီးဆိုရင်တော့ဒီတရားတွေအပေါ်မှာစွန့်လန့်တဲ့စိတ်ထားတွေရှိနေပါအောင်မလားမရှိတော့ဘူးစွဲလို့ကရအောင်မလားမရစွဲယူလို့တဲ့အချိန်လည်းမရှိတော့ဘူးရှင်းတင်းစင့်တက်လိုက်တဲ့အခါမှာအနတ္တလို့ရှိအကုန်လုံးပြက်နေတာပဲတွေ့တယ်ခုမှအကျိခဲအခိုင်မာနှစ်သာရအဖြစ်တည်နေတဲ့သဘောမတွေ့ရဘူးဒီလိုဆိုရင်ဒီအနတ္တနုပါဒနာဉာဏ်ကအတ္တစွဲကိုမဖြိုနိုင်ဘူးလားဖြိုနိုင်တယ်အဲဒါကြောင့်အထေပိဝိပါဒနာဉာဏ်တွေကဆံရံဆံရံကိလေသာတွေကိုဒီရင်ကအဖြစ်ပယ်စွန့်တယ်ဆိုတော့လေအလွန်အကောင်းစွာပယ်စွန့်နိုင်တဲ့အကျွတ်ကြီးတော့အတွက်ကြောင့်သူတို့ကဘာဟာနာပရိညာလို့ခေါ်ပါတယ်နော်ဒါကတော့လောကီဝိပဿနာပိုင်းပဲလောကုတ္တရာပိုင်းနဲ့ရောပြီးပြောမယ်ဆိုလို့ချင်းတော့အရိယာမေတ္တရားကဒီယုတ်နဲ့ကြောင့်သင်္ခါရတရားတွေအပေါ်၌မသိအောင်ဖုံးလွှမ်းထားတဲ့မောဟကိုအကျွတ်မဲ့ပယ်တတ်လိုက်တယ်အရိယာတော်ကောင်းများသစ္စာလေးပါးကိုထိုးထင်းသိတဲ့အခါပေါ့နော်ဆိုကြပါစို့ဒီယုတ်ဒီနန်တွေကိုဖြစ်အကြောင်းတရားနည်းတွေကတော့ဒီယုတ်နန်နေကအနိစ္စဒုက္ခအနတ္တလက္ခဏာရေသုံးတန်တင်းပြီးတော့ဝိပါဒနာဉာဏ်စဉ်အတိုင်းအစဉ်တိုင်းရှုလာရကနေနောက်ဆုံးဝိပါဒနာဉာဏ်တို့ရဲ့အဆုံးမှာအရိယာမဉ္ဇဉ်ပေါ်လာပြီဆိုကြဆိုထိုအရိယာမဉ္ဇဉ်ကအတ္တင်္ဂရတအနိစ္စနိဗ္ဗာန်ကိုလှမ်းပြီးအာယုန်ယူတယ်ထိုအတ္တင်္ဂရတအနိစ္စနိဗ္ဗာန်ကိုလှမ်းပြီးအာယုန်ယူနိုင်တဲ့အချိန်ခါမှာအတ္တင်္ဂရတအနိစ္စနိဗ္ဗာန်ဤအာရမဏပစ္စယတတ္တိနဲ့ကျေစုပြုမှုအရှင်ဝါဒုကြီးကိုဆက်ခံရတဲ့အတွက်ဒီအရိယာမေတ္တရားကကိရိတာတွေကိုဆံရံဆံရံကိရိတာတွေကိုအကျွတ်မဲ့ပယ်တတ်နိုင်တဲ့သွမ်းအားပေါ်လာတယ်။အဲဒီလိုပယ်တတ်လိုက်တဲ့အထက်မှာသစ္စာ၄ပါးကိုမသိအောင်ဖုံးထားတဲ့ကိလေသာတို့မောဟဥဆောင်နေတဲ့ကိလေသာတို့အတိုင်းအခဲကိုလည်းဖြိုခွဲပြီးတော့ပယ်နိုင်တဲ့သွမ်းအားပေါ်လာတယ်။သစ္စာ၄ပါးကိုထိုးထွင်းပြီးတော့ဒီကရဲသိသွားတယ်နော်။ပြီးတော့လိုက်တဲ့အချိန်ခါမှာဥစဉ်တို့အရိယာမဲ့ဆိုက်ပြီးဆိုလို့ရှိရင်သစ္စာလေးပါးမသိမှုဆိုတာလုံးလုံးမရှိဘူးသိမှုသာဉာဏ်နေတယ်အဲဒီလိုသိမှုသာဉာဏ်နေတဲ့ဒီတော်ကောင်းတူဖို့နော်မိမိကိုယ်ကမိမိအရိယာတော်ကောင်းလို့ယုံကြည်ယူဆခဲ့တယ်ဆိုရင်ငါဒီဒုက္ခသစ္စာအမိရတဲ့ဘုရားဟောတဲ့ယုတ်ဒီနန်းနေသိပြီလားသမုဒိယသစ္စာအမိရနေတဲ့ကြောင်းကျိုးဆက်နေနေတဲ့ပရိစ္ဆသမုပ္ပါသဘောတရားတွေသိပြီလားကိုယ့်ကိုမေ့ကြည့်ရင်ဖြေလို့မရနိုင်ဘူးလားရပါတယ်ကလွယ်လွယ်လေးပဲနော်အာသင်္ကရတအငိမ့်တဲ့နိဗ္ဗာန်ကိုဘာသိပြလားမသိဘူးလားဒါကဖြေလို့ရတယ်အာသင်္ကရတအငိမ့်တဲ့နိဗ္ဗာန်ကိုခေါင်းဆုံးစပြီးမျက်မှောက်ပြုလိုက်တဲ့အရိယာမင်းနဲ့ရှင်ပြနေတဲ့မေခင်တရားကိုရှင်ပါကောငါသိတယ်လားမသိဘူးလားပြန်ဖြေကြည့်ဖြေလို့မရဘူးလားရပါတယ်နော်လွယ်လွယ်လေးပဲဒီတော့ဒီအသစ္စာ၄ပါးကိုထိုးထွင်းမသိသေးဘူးဆိုလို့ရှိရင်ဘာဖြစ်မလဲသဒ္ဒနံဘိကဝေအရိယသစ္စာနာအနတ္ထဘောဓအပရိဝေဒာဧဝမိတန္တိကမတ္တနတ္တန္တဝိတံတန္တရိဓမ္မမင်းစေဝအတုမကင်းစာဘိကဝေခြေတယံတို့သဒ္ဒနအရိယသစ္စာနာအရိယသစ္စာ၄ယတရားမြတ်တို့ကိုအနတ္ထဘောဓအနုဘောဓဉာဏ်ဖြင့်ကိုယ်တိုင်မြင့်မောက်ထွန်းဖောက်မသိခြင်းကြောင့်အပရိဝေဒပရိဝေဒဉာဏ်ဖြင့်ကိုယ်တိုင်မြင့်မောက်ထွန်းဖောက်မသိခြင်းကြောင့်အဲ့ဒီမှာခုနကအရိယာမေတ္တရားကပရိညာပညာဖြင့်သိဖို့ခုနကပြောနေတာနော်ဒီတော့အရိယာသစ္စာ၄ပါးကိုခုနကအရိယာမေညာဖြင့်အတ္တကရတအနိဒာနိဗ္ဗာန်ကိုလှမ်းအာယုံယူလိုက်တဲ့အချိန်ခါမှာဒီအရိယာမေတ္တရားကသစ္စာ၄ပါးကိုမသိအောင်ဖုံးထားတဲ့မောဟကိုပယ်လိုက်ပယ်လိုက်တဲ့အတွက်သစ္စာ၄ပါးတည်ပြီးသားဖြစ်မသွားဘူးလားဖြစ်နေနောက်ပဲချိန်ခါမှာမဆိုဒီသစ္စာ၄ပါးကိုသိခြင်းလို့ပြန်ရှုပွားလိုက်ရင်ဒီသစ္စာ၄ပါးမသိနိုင်ဘူးလားသိနိုင်တယ်သိနိုင်တဲ့အတွက်ကိစ္စသတိအဖြင့်အရိယာမေတ္တရားဒီသစ္စာလေးပါးကိုညာတပရိညာအဖြင့်သိတယ်လို့ဒီလိုခေါ်ရတယ်။ဘာဖြစ်လို့လဲ။မသိအောင်ဖုံးထားတဲ့မောဟကိုသူကပယ်တက်လိုက်။ပယ်တက်လိုက်တဲ့အတွက်သိချင်းကိစ္စသည်အလိုလိုပြီးမသွားဘူးလား။ပြီးသွား။ဒါကြောင့်ကိစ္စသတိအဖြင့်ညာတပရိညာလည်းအမီရတယ်။နောက်တစ်ခု ဒီဒုက္ခအနိစ္စသမုဒိယအနိစ္စအမိယနေတဲ့သင်္ခါရတရားဒီကိုအနိစ္စဒုက္ခအနတ္တလို့သူကထွတ်ထင်းသိတယ်မသိအောင်ဖုံးထားတဲ့မောဟကိုဒီအရိယာမတရားကပယ်ရှားလိုက်ပြီးဖြစ်တယ်ဖြစ်လိုက်တဲ့အတွက်ဒုက္ခသစ္စာကိုအချိန်မြဲပြန်ရှုလို့ရတယ်သမုဒိယသစ္စာကိုအချိန်မြဲပြန်ရှုလို့ရတယ်ဒီဒုက္ခသစ္စာသမုဒိယသစ္စာတရားရဲ့အနိစ္စအချင်းရာဒုက္ခအချင်းရာအနတ္တအချင်းရာကိုအချိန်မြဲပြန်ရှုလို့ရတယ်ဘာကြောင့်မသိအောင်ဖုံးထားတဲ့မောဟကိုအကျွမ်းမဲ့ပယ်တတ်ပြီးဖြစ်တယ်။ဒီတော့ပယ်တတ်တတ်ပြီးဖြစ်တဲ့အတွက်ကိစ္စသိတိအဖြစ်ဒီရဏပရိညာလဲဒီအရိယမဉ္ဇဏ်ဒီအမိမရဘူးလားရတယ်။နောက်တစ်ခုဘာဟာနာပရိညာဒီသစ္စာလေးပါးကိုမသိအောင်ဖုံးထားတဲ့မောဟကိုအကျွမ်းမဲ့ပယ်တတ်တဲ့အတွက်သိတင်သိတဲ့နိဗ္ဗာန်ကိုလည်းထွတ်ထွင်းသိတဲ့အတွက်ဘာဟာနာပရိညာလဲအမိမရဘူးလားညာရှိပြန်တယ်။ပေါင်းလိုက်တော့အရိယမတရားကလည်းညာတပရိညာတိရဏပရိညာဘာဟနာပရိညာအမိမရဘူးလားရတယ်။ဒါပြင်းနဲ့လောကီဥပဒနာညာတိကဘာဟနာပရိညာအမိရခြင်းကမုခ္ခအဖြစ်အမိရတယ်လို့မဟုတ်ဘူးနော်။သူကဒရင်ငါအဖြစ်သာဘာဟနာပရိညာအမိရတယ်။အရိယမဉ္ဇဏ်ကဘာဟနာပရိညာအမိရတာကသမုတ်စေတအဖြစ်အကျွမ်းမဲ့ပတ်သက်တဲ့အနေအဖြစ်ဘာဟနာပရိညာအမိရတယ်။အဲ့ဒီလိုပေါင်းလိုက်တော့ညာနာပရိညာတိရဏပရိညာဘာဟနာပရိညာဆိုပြီးပရိညာလောကီပရိညာလောကုတ္တပရိညာဘယ်နှမျိုးရှိလဲ၃မျိုးအဲ့ဒီပရိညာပညာ၃မျိုးဖြင့်ဒီသစ္စာ၄ရာတရားမြတ်ကိုထိုးထင်းမသိတဲ့အတွက်ဘာဖြစ်တယ်လဲသတ္တုဏံဘိခဝေအရိယသစ္စာနာအနတုဘောဓအပရိဝေဒာယဝမိတံဒီကမတ္တနာတန္တဝိဒံသန္တရိဓမ္မမင်းစေဝတုမာကိစ္စဘိခဝေจิตတယံတို့သတ္တုဏအရိယသစ္စာနာအရိယသစ္စာ၄ရာတရားမြတ်တို့ကိုအနုဘောဓအနုဘောဓဉာဏ်ဖြင့်ကိုယ်တိုင်းမြင်မောက်ထွင်းဖို့မသိခြင်းကြောင့်အပရိဝေဒပရိဝေဒဉာဏ်ဖြင့်ကိုယ်တိုင်းမြင်မောက်ထွင်းဖို့မသိခြင်းကြောင့်မမင်းစေဝငါဖျားတိ၎င်းတုံမာကိစ္စတင်ချေတာတို့တိ၎င်းဧဝမိတံဒီကမဒနာဤသို့ကလောက်ရှိလျာလာစွာသောတန္တရာခိကလပလောတန္တဝိတံထိုဘဝမှာဤဘဝဤဘဝမှာထိုဘဝတို့ကြောင့်ပြန်ပြန်ကြည်လိရစပြည့်တော်ခဲ့ကြရလိမ့်မည်။နန္ဒရီတံတခုသောဘဝ၌လည်းပဲထက္ခံထက္ခံကြည်လိရစပြည့်တော်ခဲ့ကြရလိမ့်မည်။သစ္စာလေးပါးကိုမသိတဲ့အတွက်ထိုဘဝမှာဤဘဝဤဘဝမှာထိုဘဝတို့ကြောင့်ပြန်ပြန်ကြည်လိရစပြည့်တော်ခဲ့ကြရတယ်တခုသောဘဝမှာလည်းတက်ခတ်တက်ခတ်ကျင်းဒီကျင်းစားပြီးသွားကြတယ်ဘုသူတွေလည်းငါဖះကောသင်ချင်တာတို့ကောဒီလိုဆိုရင်သစ္စာလေးပါးမသိရင်တန္တရာခီးဆုံးမလားမဆုံးပါဘူးဒီတော့ဦးဇင်းတို့ဘုရားရှင်ကမဟန္တာနီအရိယသစ္စာနီပရိက္ခဏာတိတိမဟာပညာမဟန္တာနီအရိယသစ္စာနီကြီးကျယ်မြင့်မြတ်ကုန်သောအရိယသစ္စာလေးရာတရားများတို့ကောပရိက္ခဏာတိညာဖြင့်ပိုင်းခြားယူတတ်၏ဣတိတ္တမထို့ကြောင့်မဟာပညာမြည်တော်မူပါ၏။ဘုရားရှင်ရဲ့ပညာတော်ကြီးပေါ့နော်။သစ္စာလေးပါးကိုသိတဲ့အပိုင်းမှာကံကုန်အောင်ပြီးတော်မူပါရဲ့။သာဝကတွေကိုလည်းထိုသစ္စာလေးပါးကိုသိအောင်တစ်နှစ်တကြညွှန်ကြားပြတာပြီးတော်မမူဘူးလား။ပြီးတော်မူပါရဲ့။မြည်တော်မူတဲ့အတွက်ဒီသစ္စာလေးပါးကိုသိတဲ့အတွက်ကြောင့်သောတာပန်တဂရကအနာဂတ်ဆိုတဲ့အရိယသူတော်ကောင်းအဆင့်တွေရောက်ရှိသွားကြတယ်။ယဟန္တာဆိုတဲ့အရိယသူတော်ကောင်းအဆင့်တွေရောက်ရှိသွားကြတယ်။သံဃာဟုဆိုရင်ဒုက္ခကြီးမှာအဆင့်ဆင့်လွတ်မြောက်မသွားကြဘူးလား။လွတ်မြောက်သွားကြတယ်။ဒီလိုဆိုရင်ဒီအဘိဓမ္မာလွတ်ခွဲခွဲအပ်တဲ့အဘိဓမ္မာမှာခွဲခြားစိတ်ပြပြီးအသေးစိတ်အားဖြင့်ရှင်းတန်းထုတ်ထားတဲ့ယုတ်ဒီနန္ဒီကိုတည်ခြင်းသည်သာဝကရဲ့နိဗ္ဗာန်ရရင်နဲ့ဆိုင်လားမဆိုင်ဘူးလား။ဆိုင်တယ်။အမိဒီမမှာခွဲခြားစိတ်ပြပြီးစိတ်လက်ကြဟောထားတဲ့ကြောင့်ကျဆက်နေနေတဲ့ပရိစ္ဆာသမုပ္ပါသဘောတရားတွေကိုမိမိတို့သာဝကရည်နဲ့ထိုက်တန်တော့ပေါ့နော်ထွန်းထွန်းသိခြင်းသည်သာဝကရည်နိဗ္ဗာန်ရရင်နဲ့ဆိုင်လားမဆိုင်ဘူးလားဆိုင်ပါလေဒါပေမဲ့လို့အဲ့ဒီဒီကမာကြီးကဒုက္ခသစ္စာတရားတွေကဘာရင်းဘာရင်းသမုဒိယသစ္စာတရားတွေကဘာရင်းဘာရင်းအဲ့ဒါလောက်တော့ကြံ့ကြံ့နတ်နတ်ဂက္ခနတ်နတ်သိမယ်လို့ဘုန်းကြီးကတော့မထင်ဘူးဘာဖြစ်လို့လဲမသိလို့သူဒီစကားရေးတယ်လို့ဘုန်းကြီးကတော့သဘောပေါက်ပါတယ်အဲ့ဒါတော့မသိတဲ့ပုဂ္ဂိုလ်တယောက်ကကဘာကိုတကယ်ဗုဒ္ဓသံဃာကြီးကိုဖြန့်ဝေထုတ်ဝင်နေတယ်သိပြီဝင်နေပုဂ္ဂိုလ်နော်ရှင်မဘုဒ္ဓဘာသာကိုလည်းသူ့လောက်တော့အစ်မမြင်တဲ့ဇာယိဆရာတယောက်အနေနဲ့သူကယူဆတယ်ပပ္ပစက်စက်ဝေဖန်ထားတယ်တချို့နေရာမှာအတ္တနဲ့ပတ်သက်တဲ့အသုံးနှုံးလေးတွေရှိပါတယ်အတ္တကိုမနဆိုပြီးတော့ရှင်မဘုဒ္ဓဘာသာကတနည်းအားမှာဖွင့်ထားတယ်အတ္တကိုမနစိတ်လို့ဖွင့်နေတာနဲ့ပတ်သက်ပြီးသူကတော်တော်လေးကိုပက်ပက်ဆက်ဆက်ဝေဖန်ထားတယ်။အ အတ္တဒီစိတ်မဟုတ်တဲ့အကြောင်းပေါ့ဒါကသူကဘာနဲ့ဝေဖန်လဲလို့ပြီးတော့သူဝေဖန်တာကဟိန္ဒူဝါဒမှာလာနေတဲ့ဟိန္ဒူရဲ့အယူဆနဲ့ပုဂ္ဂတ်ပြီးတော့သူကဝေဖန်သွားတာတနည်းအားဖြင့်တော့ခရိယံဘက်ကရောင်းမျက်လုံးနဲ့သူကဝေဖန်သွားတယ်သူတို့ဟိန္ဒူဝါဒတို့ခရိယံဝါဒတို့မှာအတ္တကရှိဘုဒ္ဓဝါဒမှာကအတ္တမရှိဘူးမရှိတဲ့အခါကျတော့ဒီအတ္တကိုဘုရားသုံးထားတာကမြညာမမနလို့ဆိုလိုကြောင်းကိုအထက်ကရကရှင်းတယ်အဲ့ဒီရှင်းလင်းချက်ကိုသူကတော်လေးပြပြဆက်ဆက်နဲ့ရရင်ကားကားလေးဝေဖန်ထားတယ်ဒီတော့ဒီလိုဝေဖန်ထားလိုက်တဲ့အခါကျတော့ဘုန်းကြီးကရှင်မဘုရောဂသကိုမွေးပန်ရဘူးလို့ဒီလိုပြောတာတော့မဟုတ်ပါဘူးရှင်မဘုရောဂသကဒီအထက်ကရကျန်နေကိုပြုစုရေးသားတဲ့အပိုင်းမှာသူရဲ့ကိုယ်ပိုင်ဉာဏ်ဖြင့်သူရဲ့အတွေ့အခေါ်တွေကိုသူရေးသားထားခြင်းမဟုတ်ပါဘူး။ရှင်းရှင်းအထက်ကရာကြီးတွေမှာလာတဲ့အတိုင်းသူကဘာသာပြန်ဆိုထားခြင်းသာဖြစ်ပါတယ်ဆိုပြီးဘာသာပြန်ဆရာတယောက်အနေနဲ့သူကဝန်ခံထားတာ။သူကိုယ်တိုင်တည်ထင်ကြံစည်ထားတဲ့သူရဲ့ထွေဉာဏ်ထွင်လုံးတွေမဟုတ်ပါဘူး။သူရဲ့အယူဆတွေလည်းမဟုတ်ပါဘူး။သူရဲ့အတွေ့အခေါ်တွေလည်းမဟုတ်ပါဘူး။သို့တော့တချို့တချို့နေရာမှာတော့သူကပုံမှန်လင်းလင်းမှာမရှိမလင်းမဟုတ်ပါဘူး။ရှင်းရှင်းအထက်ကရာမလာတဲ့အကြောင်းအရာတွေအပြင်ဒုက္ခအားဖြင့်ဆိုပါလေအတတပြည့်မဟာဝိရာကြောင့်တဲ့ဒီဟိုမှာထင်ရှားခဲ့တဲ့မဟာဘုရုမမထေမဟာသူမမထေအဆက်ရှိတဲ့ယဟနာမထေမြတ်ကြီးတွေရဲ့အဆုံးဖြတ်တွေကိုပါဒီထဲမှာထည့်သွင်းပြီးတော့သူကရေးထားတယ်ရေးတဲ့အခါလဲဘူးလုံးနာမထွေးမရှင်းမလင်းမဟုတ်ပါဘူးမဟာဘုရုမမထေကတော့ဒီနေရာမှာဘယ်လိုဆိုလဲမဟာသူမမထေကတော့ဘယ်လိုဆိုလဲမဟာသီဝမထေရကြီးကတော့ဒီနေရာမှာဘယ်လိုဆိုတဲ့ဆက်လို့ဖြစ်ပုံမှန်လေးနဲ့ရေးထားတာပဲ။ဒါကိုကြိုက်ရင်ကိုယူဖို့မကြိုက်လဲနေဖို့ဒါပဲရှိတာ။ဒီတော့ရှင်မဘုရဘသအနည်းကဒီလောက်ပြပြခါကဝေဖန်ခံရမဲ့ပုံကမျိုးလဲမဟုတ်ပါဘူး။တော်တော်သူကသူ့လောက်တော့အသိမမြင်နဲ့ဇာတိဆရာတယောက်လို့သူကယူဆဖို့ပေါ်တယ်နော်။အဲ့ဒီလိုပုံကသူကဘုရားဟောနေတဲ့တရားတွေကိုပပဆက်ဆက်တွားပြီးတော့ဝေဖန်တယ်လို့ပဲဒီနေ့ခင်ဗျားလည်းဥစဉ်တို့သာသနာတော်တွင်ကြည်လိုက်မယ်ဆိုရင်ပေါ့ဘုရားဟောနေတဲ့ဒုက္ခသစ္စာကိုလည်းရှုလို့မရဘူးလို့ကြောင်းဟောနေတဲ့ကြောင်းရည်နေကြတယ်ဘုရားဟောတဲ့ကြောင်းကျဆက်ပြိစ္ဆာနမုပ္ပါသဘောတရားဒီလည်းရှုဖို့မလိုဘူးအတိတ်ကရှုဖို့မလိုဘူးဆိုပြီးဒီလိုမျက်လုံးပိတ်ထားတယ်ပိတ်ထားလိုက်တော့ဒီဒုက္ခသစ္စာလည်းသိသေးသလားမသိဘူးဒီသမုဒိယသစ္စာလည်းသိသေးသလားမသိဘူးမသိပေမဲ့လို့သူတို့ကဏိရောဓသစ္စာခေါ်တဲ့နိဗ္ဗာန်ကိုရနိုင်တယ်ဝိပဿနာဉာဏ်ဖြစ်နိုင်တယ်လို့ဝန်ခံတယ်။မဂ္ဂသစ္စာခေါ်တဲ့အရိယမဂ္ဂသစ္စာတရားကိုသိနိုင်တဲ့နိဗ္ဗာန်ရနိုင်တယ်လို့ဝန်ခံနေကြတယ်။အဲ့ဒါတော့ဒီကကြီးတွေဒီကမကြီးတွေတော်တော်လေးအလေးနဲ့ထားပြီးစဉ်းစားဝေဖန်ရမယ့်အပိုင်းဖြစ်ပါတယ်။သာသနာတော်နဲ့တွေ့ရမယ့်တက်တန်းတွေကြည့်လိုက်မယ်လို့ရှိရင်ဒီထဲမှာနောက်ထပ်10နှစ်လောက်နေရမယ့်ပုဂ္ဂိုလ်လည်းပါခြင်းပါမယ်။အနည်း90တရားဆိုတာကအများဆုံးပါအဲ့ဒီအချိန်ကကာလအတွင်းလေးမှာကျင့်စဉ်လေးကမိမိတို့အတွက်လွဲချော်နေကြမယ်ဆိုရင်အမှန်တရားတွေမိမိတို့ထုတ်ထွင်းသိနိုင်ပါမလားမသိနိုင်ဘူးဘုန်းကြီးဘက်ကတော့ဒါဒီလိုပြောနေတာအကြောင်းတော့ရှိတယ်နော်ဒကမကြီးတွေတားလေးလေးနဲ့နဲ့ဒကမကြီးတွေလည်းစဉ်းစားကြပါမာရတကုတ်ကဘုန်းကြီးအနေနဲ့ကောင်းပါတယ်လို့ပြောရင်တော့ဘုန်းကြီးကဘုန်းကြီးဟုတ်ပါအောင်ဟမ်စဉ်းစားကြည့်လေမာနေတယ်ဆိုတာလည်းသိတယ်မာရတကုတ်အားဟိုတရားလည်းကောင်းပါတယ်ဒါသူနည်းသူနဲ့သူကောင်းတာပဲဟုတ်ဒီတရားလည်းကောင်းပါတယ်လीဒါလည်းသူနည်းသူနဲ့သူကောင်းတာပဲမကောင်းမှုဆိုတော့ကအတိအကျသိတယ်မမှန်မှုဆိုတာလည်းအတိအကျသိပြီးပါလျက်နဲ့သူနည်းသူနဲ့သူကောင်းတာကြီးပါပဲလို့ပြောရင်ဘုန်းကြီးကမှုသားပြောတယ်ဘုန်းကြီးမဖြစ်နိုင်ဘူးလားမပြောချင်ရင်လည်းမပြောဘဲနေပေါ့ပြောပြီးဆိုရင်တော့မှားတာကတော့မှားတယ်လို့ပြောတင်တယ်လို့ဘုန်းကြီးကသဘောပေါက်ပါတယ်မှန်တာကိုလည်းမှန်တယ်လို့ပဲပြောတင်တယ်လို့သဘောပေါက်ပါတယ်ဒါဘယ်တရားရည်လို့ဘုန်းကြီးမဆိုလိုပါဘူးနော်ဒီတော့ဒီတရားနဲ့ပတ်သက်ပြီးတော့အခုလိုအယူဆတွေလွဲချော်သွားခင်ကျင့်စဉ်လွဲချော်နိုင်တဲ့အကြောင်းကိုတော့ဘုန်းကြီးကဝေဖန်ဆက်ဆက်ပြတာပါနော်။ကဲနောက်တစ်ခုဥစဉ်တို့ဖျားရှင်တို့ပါသိတယ်။မဟန္တေသတိပဋ္ဌာနေပရိက္ခဏာတိတိမဟာပညာမဟန္တေကြီးကျယ်မြင့်မြတ်ကောင်းသောသတိပဋ္ဌာနေသတိပဋ္ဌာန်တရားတို့ကိုပရိက္ခဏာတိဉာဏ်ဖြင့်ပိုင်းခြားယူတတ်၏။ဤတဲ့သမထို့ကြောင့်မဟာပညာမိတော်မူပါ၏။ဘလောက်ကြီးကျယ်တဲ့ပညာရှိတယ်ဘလောက်ကြီးညိုပေါ်ကောင်းတယ်ဥစ္စလို့ဖျားရှင်ကြီးနော်မဟန္တေသတိပဋ္ဌာနေကြီးကျယ်မြင့်မြတ်တဲ့သတိပဋ္ဌာန်တရားတွေကိုဉာဏ်နဲ့ပိုင်းခြားပြီးယူနိုင်တယ်ဉာဏ်ဖြင့်ပိုင်းခြားယူနိုင်ုံလို့ဆိုတော့မသိပါဘူးတာဝကတွေကိုလည်းသတိတိကျညွှန်ကြားပြတာပြီးတယ်ဒီသတိပဋ္ဌာန်၄ပါးကိုဘယ်လိုကြည့်ရမလဲဆိုတာကိုသတိတိကျညွှန်ကြားပြီးတယ်ပြီးတော့ဒီနေရာမှာဘုန်းကြီးဟောမယ်ဆိုရင်တော့တော်တော်လေးတော့ကြည်လိမ့်မယ်ကျင်းပင်မဲ့လို့ဘုန်းကြီးဘုသူတဲ့အဖြစ်တော့ဟောဖို့ကတော့ဘုန်းကြီးမှတာဝန်ရှိပါတယ်။တစ်ချိန်တုန်းကဘုန်းကြီးကတရားဝဲတစ်ခုမှပေါ့နော်။ ကိုယ်တော်ဗုဒ္ဓဇာတိပါမသိရင်မဖွင့်နိုင်ပါမရနိုင်ဘူးဘုရားဟောတဲ့ယုတ်ဒီနန္ဒီကိုအတိတ်ကပြစ္ဆောကအစ္ဆဒဗိဒဒုရဒန္တိကအောလာရိကဒုက္ခမဒုရဒန္တိကဟိနပဏိတဒုရဒန္တိကသတ္တိပြေတစ္ဆေတိမြောသောအချက်ဖြင့်ဒီနေ့ခန္ဓာ၅ပါးဒုက္ခသစ္စာတရားဒီကိုမသိခဲ့ရင်ပရိညာပညာသုံးမျိုးဖြင့်ပိုင်ချမသိခဲ့မဖွင့်နိုင်ပါမရနိုင်ဘူးသတ္တိပြေဟောမိတယ်ဟောမိလိုက်တဲ့အချိ တဲ့ယုတ်တိနန္ဒီကိုဝိပဿနာရှုမှမဉ္ဇဏ်ပူဇာရမယ်လို့ပါဠိနဲ့ဟောတော်ကြတယ်ဘုရားရှင်ဒီအာနာပါနနဲ့ဘုရားဖြစ်သွားတာဘယ်မှာယုတ်တိနန္ဒီရှုလို့လဲတဲ့ဟောလာပြီသူကဖြစ်ပုံကအဲဒီတော့သတိမရံကလွဲ့ရင်နဲ့နိဗ္ဗာန်ရတဲ့လမ်းဘယ်မှာမှမရှိဘူးသူကဒီလိုလဲပြောသွားတယ်ဒီတော့ဒီဒုက္ခသစ္စာသမုဒယသစ္စာခေါ်တဲ့သစ္စာလေးပါးသိတာနဲ့သတိပ္ပံကျင့်တာနဲ့တခြားစီအနည်းပဲလို့သူကပြောမတော်ဘူးလားပြောတာဒီတော့ခွန်ကြီးဒီမှာသတိပ္ပံအကြောင်းနည်းနည်းလေးဒီကားဒီဘုသူတ္တအဖြစ်ရှင်းတယ်ဒီတော့ဒီသတိပ္ပံအကြောင်းရှင်းတော့မယ်ဆိုလို့ရှိရင်တော့ခွန်ကြီးတို့ဗောဓိပက္ခိယတရား5ပါးရှိတယ်39ပါးဒါကခုတော့နည်းနည်းလေးအခြေခံနားလည်ထားရအောင်နော်လေရီတော်ဘုရားရဲ့ဆုံးဆုံးမှာကြည့်ပေါ့လေသူရဲ့ဒီဗီနီတွေကိုဖတ်ကြည့်မယ်ဆိုလို့ရှိရင်တော်ဘုရားကြီးကအလိုချုပ်ပြီးရေးသားထားပါတယ်။ဘုရားရှင်မိရိကသုံးပုံမှာဟောနေတဲ့တရားတွေကအစီညှင့်ထုတ်ယူလိုက်လို့ရှိရင်ဗောဓိပက္ခိယတရား38ပါးမှာအကုန်လုံးသွားပြီးဥတိုက်ပါတယ်။ဒီဗောဓိပက္ခိယတရား38ပါးကိုပဲဘုရားရှင်ကသာဝကတွေသိရှိအောင်နည်းအမျိုးမျိုးနဲ့လှည့်ပြီးတော့ဟောကြားတော်မူခြင်းဖြစ်တယ်။ဒီဗောဓိပက္ခိယတရား38ပါးကိုလည်းထပ်ပြီးအစီညှင့်ပြီးထုတ်ယူလိုက်ရင်မဂ္ဂင်7ပါးပဲရတယ်။မဂ္ဂင်7ပါးမှာအကုန်လုံးသွားပြီးဥတိုက်တယ်။တခါဒီမဲ့ကြီးရှင်ဘတ်ကိုထပ်ပြီးအစီညှင့်ထုတ်ယူလိုက်မယ်ဆိုလို့ရှိရင်လေသီလသမာဓိပညာခေါ်တဲ့သိက္ခာ၃ပါးအကျင့်၃မျိုးပဲရှိတော့တယ်ဗိဓိက၃ပါးမှာဘုရားဟောနေတာဒီသီလကျင့်စဉ်သမာဓိကျင့်စဉ်ပညာကျင့်စဉ်ဒီ၃ခုကိုသာဝကတို့ရဲ့အလိုအဉ်စတရားနဲ့ထိုက်တန်ဒီအားလျော်စွာအစ္စတရားဓက်ခံနဲ့လျော်ညီအောင်ကြည့်ပြီးတော့ဘုရားဟောသွားတာပဲနော်ဥပမာသီလကျင့်စဉ်လိုနေတဲ့ပုဂ္ဂိုလ်ကိုသီလကျင့်စဉ်ကနေစပြီးဟောပေးလိုက်တယ်သီလကျင့်စဉ်၊သမာဓိကျင့်စဉ်၊ပညာကျင့်စဉ်တွေကိုအစဉ်တိုင်းဟောပေးတယ်။ပုဂ္ဂိုလ်တူကြည့်လိုက်တော့ဒီသာဝကကသီလဖြူစင်းနေပြီ။သူ့မှာလုံနေတာကသမာဓိလုံနေရင်သမာဓိဘက်ကစပြီးတော့ဟောပေးလိုက်။သမာဓိကျင့်စဉ်ဘယ်လိုထူတော့မှမပညာကျင့်စဉ်ဘယ်လိုထူတော့မှတော့ဟောပေးလိုက်။ပုဂ္ဂိုလ်တယောက်ကြတော့သီလကလည်းပြည့်စုံနေပြီ။သမာဓိကလည်းပြည့်စုံနေပြီ။အဲ့ဒီပုဂ္ဂိုလ်တွေကသီလပြည့်စုံအောင်မင်းတို့ဖြစ်ကျင်တော့ကွာ။သမာဓိနဲ့ထူတော့အောင်ကွာလို့ထပ်ပြောနေဖို့လိုသေးလား။မလိုတော့မလိုတဲ့အတွက်ပြစ်ဆောက်ရင်ငါဘူးပဲကြည့်ပေါ့။သန္ဓေပါဏိမညာဘုံညာတည်ပြီးတဲ့အချိန်ခါမှာဘုရားရှင်ကဗာဟောပေးလိုက်တယ်။ခန္ဓာ၅ပါးကအနိစ္စတကြဒုက္ခတကြအနတ္တတကြအမေ့ဖြစ်ပြုလုပ်ပြီးတဲ့အချိန်ခါမှာဗာဟောပေးလိုက်။ယသမတိယဘိခွေယံကိစီရူပတိဒါနာကတပစ္စုပ္ပနာဣဇတံဝဘိတံဝဩလရိကံဝသုကမဝဟိနဝပဏိတဝယန္တုရေတန္တိကေဝသဗ္ဗံရူပံတိတံမမနိသောဟမတမိနမိသောအတ္တတိဧဝမေတံယထာဘုဒ္ဓံဓမ္မပညာယတတ္တပံအတိဏကပိစုတ်ပံအစ္ဆဒဗိဒ္ဓဩလာရိကသုခမဟိနပဏိတဒုရတန္တိကတစ္ဆက်တမျိုးသောအချက်ဖြင့်ဒီနည်းနဲ့ဒီယုတ်တရားအကုန်လုံးကိုငါဟာမဟုတ်ငါမဟုတ်ငါရဲ့အတ္တမဟုတ်အနိစ္စဒုက္ခအနတ္တလို့ဒီလိုရှုပါဆိုပြီးညွှန်ကြားပေးလိုက်မင်းတို့ကသီလပြန်ပြီးဖြူစင်အောင်လုပ်ကြအောင်သမာဓိတွေပြန်ပြီးထူထောင်ကြအောင်ဒါတွေပြောနေဖို့လိုသေးလားမလိုတော့ဘာဖြစ်လို့လဲသီလကလည်းပြည့်စုံပြီးဖြစ်နေပြီသမာဓိကလည်းပြည့်စုံပြီးဖြစ်နေတယ်တို့မှပညာကျင့်စဉ်လေးပဲလိုနေတယ်လူနေတဲ့ပညာကျင့်စဉ်လေးကိုဖြည့်စုပ်ပြီးဘုရားဟောပေးလိုက်တာ။ဟောပေးလိုက်တဲ့အချိန်ကမှအဲ့ဒီအတိတ်နကပိစုတ်ပံအစ္ဆဒဗိဒ္ဓဩလာရိကဒုက္ခမဟိနပဏိတဒုရတန္တိကခေါ်တဲ့ဒီတစ္ဆတ်တမျိုးသောအချက်ဖြင့်ဒီနေတဲ့ခန္ဓာ၅ပါးကိုအကြောင်းတရားနေတဲ့ကောအနိစ္စဒုက္ခအနတ္တလက္ခဏာဤသုံးတန်တင်ပြီးတော့ဝိပဿနာရှုပါသုံးတန်ချင်းသည်သတိပ္ပဏ္ဍကျင့်စဉ်ကိုကျင့်နေတာဟုတ်သလားမဟုတ်ဘူးလား။ဒီဘက်ကိုဘုန်းကြီးနည်းနည်းလေးရှင်းပြပါမယ်နော်။အဲ့ဒီတော့ဒီသတိပ္ပဏ္ဍ၄ပါးမှာသတိပ္ပဏ္ဍဘယ်နှပါးရှိလဲ ?4 ပါးကာယ ानु ဘသနာတတိပဌံဝေဒနာ ानु ဘသနာတတိပဌံစိတ်ဓာ ानु ဘသနာတတိပဌံဓမ္မ ानु ဘသနာတတိပဌံဆိုပြီးတတိပဌံဘယ်နှပါးရှိလဲ၄ပါးကာယ ानु ဘသနာတတိပဌံဆိုတာကအဲ့ဒီကာယ ानु ဘသနာဘိုင်းမှာနံပါတ်1ဘုရားရှင်ဘာဟောတယ်လဲနံပါတ်1အာနာပါနပပပဲအပိုင်းတစ်ခုဟောပါတယ်နံပါတ်2အရိယာပတ္တပပပဲအရိယာဘုံနဲ့ပတ်သက်ပြီးရှုပါသုံးသပ်ဖို့အပိုင်းနံပါတ်3သမသနာပပသမစဉ်ပိုင်းနံပါတ်4ပฏิကူလမနတိကာရပပ32ကုဋ္ဌတတို့ကိုယွန်းရှာဆက်ဆုပ်ပဲပฏิကူလအနိအဖြစ်ရှုပါသုံးသပ်ဖို့အပိုင်းနံပါတ်5ဓာတုမနတိကာရပပ ဓကမထအကျဉ်းဤအဖြစ်ရှုပါသုံးတတ်ဖို့အပိုင်းနံပါတ်6ကြတော့နဝတိဝတိကပပသုတ်တံသင်္ချိုင်းနဲ့ဆက်ဆက်နေတဲ့အတုပဘာဝနာ6မျိုးဟောသွားလိုက်။ပေါင်းလိုက်တော့အပိုင်းကြီးမနှပိုင်းပါလဲ14ပိုင်းပါပါတယ်နော်။ဒီအတိုးချုပ်ကလေးတော့နည်းနည်းမှတ်ထား။အဲ့ဒီအပိုင်းကြီးဇနီးပိုင်းနဲ့မှနံပါတ်1ဖြစ်တဲ့အနာပါနာပိုင်းကြီးကိုဘုံကြီးနည်းနည်းဒီညဟောပြပါမယ်နော်။ဣဒ္ဓဘိခဝေဘိခုအရိညာကတောဝါရုခမူလာကတောဝါသုံညာကာရကတောဝါနိတိတတိပလင်္ဂံအဘုဇိတဝါဥဇုံကာယံပဏိတယပရိမုကံတတိံသပိတဝါသတောဝါသောတတောဝါအတ္တတတိသတောဝါပတ္တတိဘုရားရှင်ကကျေးဥစွာနော်ဒီသာသနာတော်မှာယဟန်တော်တပါအာနာပါနကမ္မထံစီးပြန့်တော်မယ်ဆိုလို့ရှိရင်ကျေဥစွာစီးပြန့်ရမယ်နေရာလေးကိုဖြည့်ချင်ကဆင်ကြပေးလိုက်တယ်ပရိညာကတော်ဝါဒုက္ခမူလကတော်ဝါသုံးညာခရကတော်ဝါတောဟုတစ်ခုအပြင်ကိုသွားခြင်းနဲ့သွားပါရုက္ခမူလကတော်သစ်ပင်ရင်တွင်အောက်ကိုသွားလဲသွားခြင်းသွားပါသုံးညာခရသိသိမှုရှိတဲ့နေရာတစ်ခုကိုသွားခြင်းနဲ့သွားပါအဲ့ဒီလိုသွားပြီးတဲ့အချိန်ကမှဘာဖြစ်ရမလဲနိတိတတိပလင်္ဂအဘုဇိတဝါတိမနိခွေးပြီးတော့ထိုင်ပါတဲ့ဘာဖြစ်လို့လဲတိမနိခွေးထိုင်ပြီးအထုတ်တဲ့အရိယာပုဂ္ဂိုလ်အရိယာပုဂ္ဂိုလ်၄ပါးထဲမှာအကောင်းဆုံးဖြစ်လို့နော်ဒါကအကောင်းဆုံးအရိယာပုဂ္ဂိုလ်ညွှန်ကြတာပါမတ္တယမရှုကောင်းမှုဈဉ္ညာတော့မရှုကောင်းမှုဒီလိုပြောလို့တာမဟုတ်ပါဘူးအိပ်ပြီးတော့လည်းမရှုကောင်းဘူးလို့ပြောတာမဟုတ်ပါဘူးရှုကောင်းပါလေဟာဘုန်းကြီးကအိပ်ရှုကောင်းတယ်ပြောတယ်ဒီလိုဆိုရင်တော့အိပ်ပြီးတာရှိရင်တော့ကောင်းပါမယ်ဒီလိုတော့မယူဆနဲ့နော်အဲဒါကြို့ဒီမှာဘုန်းကြီးဒီဘက်ရောက်လာတယ်သူကခွင်းတော်နဲ့တပည့်တော်ကတရားကြီးအထုတ်လာတာတော်တော်များပြီဗျာ။ဒါကြောင့်တပည့်တော်ကိုအေးအေးဆေးဆေးနဲ့တပည့်တော်ကအရိယမုတ်ကြမ်းကြမ်းရှည်ရှည်ကြီးကိုအထုတ်ခြင်းနဲ့တပည့်တော်ခွင့်ပေးပါတဲ့။ဒီကောင်းမကြီးကြိုက်လို့အထုတ်ကြည့်ပါခွင့်ပေးလိုက်ပါလေ။ခွင့်ပေးလိုက်တဲ့သူကဗာရိယမုတ်နဲ့ကြားပြအထုတ်လဲဆိုတော့ပလက်လံပြီးအဲ့တဲ့အရိယမုတ်နဲ့အထုတ်လာ။ဘုန်းကြီးကတော့ချောင်းကြည့်တဲ့အချိန်ကမှခေါ်ခေါ်နဲ့အနားကောင်းကောင်းကြီးအသက်ရှူပြီးတော့အိပ်နေတယ်နော်။အဲ့ဒါကသူကအရိယဗုဒ္ဓသူကြာရှည်ခိုင်ခံ့အောင်အထုတ်တဲ့နည်းတဲ့နော်အဲ့ဒီနည်းစနစ်တော့ယောဂီတွေမကျင့်သုံးပါနဲ့နော်ဘုန်းကြီးမေတ္တာရပ်ခံပါလေကဲဒီနည်းမှာသူကနိတိတတိပလင်္ဂအဘုဇိတဝါတမင်းငွေထိုင်ပြီးထိုင်ရမယ်ထိုင်ပြီးတဲ့အချိန်ကမှပါမလို့နဲ့ဥဇုံကာယံပဏိတာယအထက်မဲ့ဖြစ်တဲ့ခန္ဓာကိုယ်ကိုခတ်ဖြောင်းပြောင်းခမမကလိထားပါတဲ့ပရိမုခံတတိဥပထပိတဝါမိမိရှုပါတောင်းတမဲ့ကမ္မထံကိုရှေ့ရှုပါနော်ကိုကအာနာပါနရှုမယ်ဆိုရင်ဝင်လေထွက်လေဘက်ကစိတ်ကလေးကရှေ့ရှုတားဆူးထားရမယ်ပေါ့ထိုင်နေကတော့အာနာပါနရှုမယ်စဉ်းစားတာကအိမ်ကိုစိတ်ရောက်ပြီးအိမ်အကြောင်းနေထိုင်စဉ်းစားမယ်ဆိုဖြစ်ပါမလားမဖြစ်တော့ဘူးနော်အဲဒီတော့ဝိနည်းယလောကေအပိစ္ဆာဒေါမနတံအပိစ္ဆာနဲ့ဒေါမနတတရားနှစ်ပါးကိုပယ်ရှားရမယ်တတိမဝိနည်းလောကိအပိစ္ဆာဒေါမနတံတတိရှိရမယ်သံပဇဉ္ဉံရှိရမယ်အာတာပိခေါ်တဲ့အာတာပိသံပဇာနောတတိမဝိနည်းလောကိအပိစ္ဆာဒေါမနတံအာတာပိခေါ်တဲ့ကိရိတကောပူပန်းစေတတ်လောင်ကျွမ်းစေတတ်တဲ့သမ္မပဒလုံးလဝရိယရှိရမယ်ဒါကပြည့်စုံအောင်အင်္ဂါတစ်ခုတတိမတတိရှိရမယ်ဒါကပြည့်စုံအောင်အင်္ဂါရတစ်ခုသံပဇာနသံပဇဉ္ဉံရှိရမယ်ခုအာနာပါနရှိရင်အာနာပါနကိုတော့ညဉ့်ညဏ်နဲ့ကိုယ်ကပြပြသိရမယ်ပြည့်စုံရမယ်အင်္ဂါရကဘယ်နှခုလဲ၃ခုပယ်ချရမယ်အင်္ဂါရကအပိစ္ဆာနဲ့ဒေါမနတာဟိုဟာလိုခြင်းနဲ့စိတ်ထားဒီဟာလိုခြင်းနဲ့စိတ်ထားဟိုဟာတွေ့တာမင်မောတဲ့စိတ်ထားဒါကိုတွေ့တာမင်မောနေတဲ့စိတ်ထားပယ်ချပြပါဒေါမနတာသိမချမ်းသာမှုကြီးကိုပယ်ချပြပါနော်ဒီနေ့ပုဂ္ဂိုလ်တွေကလျှောက်တယ်ဆရာတော်ကတောက်တောက်တောက်နဲ့ပြောနေတော့ကြာသွန်းသွန်းတွန်းခေါက်တဲ့အောင်းမင်းနေဦးမယ်ဟာဟုတ်တယ်မဟုတ်လားဝင်နေလို့မျက်ရည်ကြတာတောက်တောက်တောက်ကြတာညကပြောခဲ့ပြီတော့ပါဆရာတော်ကတောက်တောက်ပြောနေတယ်အဲ့ဒါသူများတွေကစွန်းစားတွန်းခောက်တယ်လို့အောင်းမိနေအောင်ပဲတဲ့နော်ဘုန်းကြီးအဲ့ဒီတောက်တောက်ပြောတာမဟုတ်ဘူးနော်ဘာပြောတယ်ဒေါမနတာဝင်နေပြီးတော့မျက်ရည်ကြတယ်နော်အဲ့ဒီစိတ်မချမ်းသာမှုနဲ့အပိစ္ဆာတရားနှစ်ခုကိုတော့ပယ်ချထားပါတရားအထုတ်မဲ့ပုဂ္ဂိုလ်ကထိုင်ပြီးတော့မျက်ရည်တွေပြွေးပြွေးကြတယ်ဒီတရားရနိုင်မလားမရနိုင်သားကိုလွန်းလို့တမိကိုလွန်းလို့ညီမလေးကိုလွန်းလို့အမေကိုလွန်းလို့လွန်းနိုင်မယ်ဆိုလို့ရှိရင်တော့ဒီတရားရမှာနော်မရနိုင်ဘူးနော်အဲ့ဒီအဘိဇ္ဇာဒေါမနတတရားနှစ်ပါးကပယ်ရှားထားမယ်တရားအဲ့ဒီလိုပယ်ရှားပြီးတဲ့အချိန်ကမှခொနဲ့ကဒီမလင်းကိုထိုင်မယ်အထက်ပိုင်းခန္ဓာကိုယ်ကိုဖြောင်းပြောင်းထားမယ်ဖြောင်းပြောင်းထားပြီးတော့ဘာလုပ်ရမလဲ သောတတဝအတ္တတိတတဝဘဒတတိတတိလေးနဲ့ဝင်တဲ့လီထွက်တဲ့လီကိုရှင်းရမယ်အဲ့ဒါတတိမြင်ရမယ်ဆိုလိုတာပေါ့တတိမြင်တာက16မျိုးသောအချင်းရပါနော်အဲ့တော့16မျိုးသောအချင်းရမှာဘုရားရှင်က4မျိုးသောအချင်းရကိုစဟောပေးဘယ်လိုဟောသလဲဒီကံဝအတ္တတန္တဒီကံအတ္တသမိတိပဇာနာတိဒီကံဝပတ္တတန္တဒီကံပတ္တသမိတိပဇာနာတိအသက်ရှူတာရှင်ရင်လည်းရှင်တဲ့အတိုင်းသိတွေ့ရင်လည်းတွေ့တဲ့အတိုင်းသိရှင်းတယ်ဆိုတာကဘာလဲအသက်ရှူနှီးတယ်တွေ့တယ်ဆိုတာကအသက်ရှူမြင်တယ်အထဲလည်းလိုက်မကြည့်နဲ့အပြင်လည်းလိုက်မကြည့်နဲ့ဝင်လေထွက်လေထိတဲ့နေရာလေးမှာစိတ်ကလေးကဘယ်ခါမှလည်းမြတ်တော့အဖြစ်တတိလေးနည်းနည်းလေးမြင်အောင်လို့ရှူရပါတယ်နော်တတိကမမြင်ဘူးမကပ်ဘူးဆိုရင်တော့ရေတွက်တဲ့နည်းလေးအသုံးပြရတယ်ဝင်လေထွက်လေတဝင်လေထွက်လေနှစ်စသည်ဖြင့်ငါအထိရွတ်နိုင်တယ်တစ်ဆယ်အထိရွတ်နိုင်တယ်ငါအောက်မရော့သေးနဲ့တစ်ဆယ်ထက်လည်းမပူသေးနဲ့ငါအောက်ရောရင်ခောက်တဖို့ပြန်ခဏခဏပြန်ရတဲ့အတွက်စိတ်ပင်ပန်းတတ်တယ်တစ်ဆယ်နဲ့ပူသွားရင်လည်းတင်းချာအရင်အတွက်နောက်ကိုစိတ်ကြီးကရောက်သွားတတ်တယ်အာနာပါနဝင်လေထွက်လေပုံမှာစိတ်မရောက်ဘဲတင်းချာနောက်စိတ်ရောက်သွားလို့ရှိရင်လည်းကမ္မထန်နန်းချောသွားတတ်ပါလေနော်အဲဒီလိုတတိမြင်ပြီးတဲ့အချိန်ခါမှာခုနကအရှိကြောက်ပြန်တည်အောင်ရှိရတယ်အရှိစရကအသက်ရှူနေတာဝင်လေထွက်လေကအသက်ရှူနှင်းနှင်းဖြစ်လေနှင်းနှင်းဖြစ်တဲ့တည်းသည့်တက်တက်နှေးအောင်မကြိုးစားနော်ဒါကနံပါတ်1နံပါတ်2ကရတံဝအတ္တတံတောရတံအတ္တသမိတိပဇာနာတိရတံဝပတ္တတံတောရတံပတ္တသမိတိပဇာနာတိတို့အသက်ရှူရန်တူရင်လည်းတူတဲ့တည်းသည့်တူတဲ့စရကဘာပြောရလဲအသက်ရှူနေတာဒီတော့အသက်ရှင်နှေးတာကိုတို့တယ်အသက်ရှင်မြန်တာကိုတို့တယ်အသက်ရှင်နှေးတာကိုရှည်တယ်အသက်ရှင်မြန်တာကိုတို့တယ်နှေးလည်းနှေးတဲ့အတိုင်းသိမြန်တဲ့အတိုင်းသိနှေးအောင်မြန်အောင်မလုပ်နဲ့ပုံမှန်သာရှင်